Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရ2024ခုနှစ်အောက်တိုဘာလ24ရက်ကျရာပတိနေ့မနက်ခင်းအစီအစဉ်ကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet ဆာမင်နာ Facebook YouTube နဲ့ Jerusalem ကနေလည်းကြည့်ရှုနိုင်နိုင်ပါတယ်ကျမနောင်လောက်ပ
ါ American ရွေးကောက်ပွဲပြည်ပဝင်အောင်နှောက်ယှက်ပွဲရှိတယ်လို့ Microsoft Company ကဖော်ပြပါတယ်မော်ဒီရှိချင်းဖြင့်တွဲဆုံမှုကအိန္ဒိယတရုတ်ဆက်ဆံရေးပြည်လည်နိုင်ပွဲရှိတာကိုပြသနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသမရနှုတ်ထွက်ဖို့ကျောင်းသားတွေဆန္ဒပြတောင်းဆိုနေကြပါတယ
်။စကိုင်းနိုင်ထက်ကကောလင်းမြို့နယ်တဝိုက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ဒဝဲအချင်းနောင်မှာနိုင်ငံရေးအကျဉ်းသားသူတေဆုံးခွင့်ရတဲ့တဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တည်င်းလွတ်လပ်ခွင့်အခြေအနေ IS အစွန်ရောက်တို့ရဲ့လိင်ကြီးကျုံအဖြစ်ကလွန်မြောက်လာတဲ့မင်းကလေးငယ်သူရဲ့အတွေ့အကြုံကိုလည်းကြည့်ရှုနာဆင်ရမှာပါအပတ်စဉ်စီဇန်တွေမှာတော့အက်ဒီတာနဲ့ဆွေးနွေးခန်းဂျန်စီနဲ့အပတ်စဉ်အားကစားကဏ္ဍတွေကိုကြည့်ရှုနာဆင်ရမှာပါအခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်ပြောပြပါမယ်ရှင
်လန်ဒန်ပြည်တော်ကိုအရွှေကလေကြောင်းကဆက်လက်တိုက်ခိုက်နေပြီးဘေရွတ်တောင်ပိုင်းမှာမီးခိုးလုံးကြီးတွေတက်လာတာကိုဗိုလ်တူးနဲ့ညနေဘက်ကတွေ့ခဲ့ကြပါတယ်လူငယ်တဲ့24နာရီအတွင်းလူ28ယောက်သေဆုံးခဲ့ပြီး139ယောက်ထဏ်ရရှိခဲ့ကြတယ်လို့လန်ဒန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ Israel Hezbollah မနစ်ကစခဲ့တဲ့ပဋိပက္ခမှာစုစုပေါင်းသေဆုံးသူ2584ယောက်ရှိသွားပြီဖြစ်ပြီး1100ယောက်ထဏ်ရရှိခဲ့ကြပါတယ်။ Hezbollah စစ်သွေးကြွအဖွဲ့ကလည်း Israel တပ်ကို rocket ဒုံးကြီးတွေပစ်ခတ်ခဲ့ရမှာ Israel မြို့တော် Tel Aviv မှာနေကြောင်းအချက်ပေးတာနှစ်ခုကြားခဲ့ကြပါတယ်။ဗိုလ်တူးနဲ့ကြမှာအစ္စရေးနိုင်ငံတဲ့ဒုံးကြီးလေးစင်းဝင်ရောက်လာရမှာနှစ်စင်းကိုအစ္စရေးကဖမ်းယူသိရှိခဲ့ပြီးဒဇင်းကလူမနေတဲ့နေရာကျောက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီချိန်မှာပဲ Hezbollah ရဲ့နောက်ခေါင်းဆောင်ဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့ Hashem Safedin ဟာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့ကြောင်း Hezbollah ကအတည်ပြုလိုက်ပါတယ်။ဗိုလ်တူးနဲ့မှာပဲ Lebanon တောင်ပိုင်းကမ်းခြေမြို့တိုင်ရီကိုအစ္စရေးကလေကြောင်းနဲ့တိုက်ခိုက်ခဲ့ပါတယ်။အနည်းက Marrakech မြို့မှာတော့လေကြောင်းတိုက်ခိုက်မှုကြောင့်လူ3ယောက်သေခဲ့တယ်လို့လန်ဒန်နိုင်ငံတော်ပိုင်းသတင်းဌာနကပြောပါတယ်ရုရှားပိုက်ဆိုင်မှုတွေကိုထိန်းချုပ်ထားရကနေရရှိလာမဲ့အတိုးမြတ်ကိုအပေါင်းဖြစ်ထားပြီးဒေါ်လာ50ဘီလျံချင်းငွေကိုယူကရိန်းကရရှိမယ်လို့အမေရိကန်သမ္မတအင်ဂျူရောကဗိုလ်တူးနေ့ကပြောလိုက်ပါတယ်ဒီနေ့ကုန်မငွေကိုစပေးမှဖြစ်ပြီးအမေရိကန်ကစုစုပေါင်းဒေါ်လာဘီလျံ20ပေးမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်နောက်ထပ်ဘီလျံ30ကတော့ဥရောပသမ္မတဂျီတိန်ကနေဒါနဲ့တခြားတိုင်းပြည်တွေကလာမှဖြစ်ပါတယ်ရုရှားကျူကျော်စစ်ကိုပြန်တိုက်နိုင်ဖို့ယူကရိန်းကိုငွေအလုံးရင်းပေးမယ်လို့အနောက်နိုင်ငံခေါင်းဆောင်တွေကဒီနေ့နှစ်စာပိုင်းမှာသဘောတူညီခဲ့ကြတာပါအခုလိုအရင်တုန်းကမလုပ်ခဲ့ဘူးပါဘူးလို့နိုင်ငံတကာစီးပွားရေးနဲ့ပတ်သက်လို့ဒုတိယအမျိုးသားလုံခြုံရေးအကြံပေးဒလိပ်စင်ကပြောပါတယ်အမေရိကန်ချင်းငွေကိုအမေရိကန်ပြည်သူတွေရဲ့အခွင့်အမှမဟုတ်ဘဲရုရှားရဲ့ပိုင်ဆိုင်မှုကနေရမယ်အတိုးအမြတ်ငွေနဲ့ပေးစာမှဖြစ်ကြောင်းစားနဲ့ရေးသားအမှတ်ခံချက်ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယဲလန်နဲ့ယူကရိန်းဘဏ္ဍာရေးဝန်ကြီးစာဂေးမာရှန်ကိုကဗိုလ်တူးနဲ့ဝါရှင်တန်မှာလုပ်တဲ့အခမ်းအနားမှာစီစဉ်ခဲ့ကြတာပါဒီအမေရိကချင်းကယူကရိန်းရဲ့စစ်ပွဲရေးနဲ့စစ်ရေးအတွက်ဖြစ်ပါလေရုရှားကပဲပံ့ပိုးပေးတာပါလို့ယဲလန်ကတင်းလာနေကပြောပါတယ်အမေရိကရွေးကောက်ပွဲပေါ်ဩဇာညောင်းဖို့ရန်ပစ်တိုင်းပြည်တွေကပိုင်းဖြတ်လှုပ်ဆောင်နေကြပြီးရွေးကောက်ပွဲနီးလာတာနဲ့အမျှပြင်းထန်လာလိမ့်မယ်လို့ Microsoft ကုမ္ပဏီကြီးရဲ့အစိုးရခန်းစားကပြောလိုက်ပါတယ်ကမ်လာဟဲရစ်ရဲ့မက်ဆွဲစီယုံရေးပုံပြအောင်လို့ဗီဒီယိုအထုတွေကိုအခိုင်အမာလုပ်နေကြသလိုတရုတ်နဲ့ချိတ်ဆက်နေတဲ့လူမှုမီဒီယာစီယုံလှုပ်ရှားမှုတွေမှာလည်းတရုတ်ကိုဝေဖန်တဲ့အရွေးချယ်ခံပုံကိုယ်တွေထိခိုက်အောင်ပြောဆိုနေကြတယ်လို့အစိုးရခန်းစားကဆိုပါတယ်။2020တုန်းကအမေရိကန်မက်ဆန်နာရှင်တွေကိုချိန်ချောက်ခဲ့တဲ့အီးမေးပို့ခဲ့သူအီရန်နီဟာရွေးကောက်ပွဲဆက်ဆက်အင်တာနက်စာမျက်နှာတွေအ धिक မီဒီယာစာမျက်နှာတွေကိုလေ့လာနေတယ်လို့ Microsoft ကပြောပါတယ်။ရန်ဘတ်တွေတိုက်ခိုက်တာကိုအမေရိကန်ရွေးကောက်ပွဲအခြေခံအဆောက်အုံတွေကခံနိုင်ရည်ရှိပါတယ်လို့အမေရိကန်တာဝန်ရှိသူတွေကတော့ပြောပါတယ်။အကြိမ်နဲ့ရှိလာတဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေပေါ်ဩဇာတက်ရောက်နိုင်အောင်ကြိုးစားတာကတော့ရည်တက်ပေးစရာပါ။ဒါပေမဲ့အမေရိကန်ရွေးကောက်ပွဲကိုဖျက်လို့ဖျက်ဆီးလုပ်နေတယ်ဆိုတဲ့ပြောဆိုချက်တွေကိုတော့အမေရိကန်ကတရုတ်တန်ယုံနဲ့ကုလသမဂ္ဂအီရန်ကိုယ်စားလှယ်အဖွဲ့တို့ကတော့ညှင်းဆို့ထားကြပါတယ်။
ပါရဲ့မနေ့ကစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thai Com 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။ကြာသပတေးမနက်ခင်းရုပ်သံတင်တွေကို view ကဆက်လက်ကြေညာနေပါလေ။နိုင်ငံပူးပေါင်းဆောင်ရွက်တိုးမြှင့်ဖို့လိုအပ်တယ်လို့တရုတ်သမ္မတရှီချီဖင်နဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီတို့က9နှစ်အတွင်းတွေ့ဆုံခဲ့ကြတဲ့ပထမအဦးဆုံးအစည်းအဝေးမှာအလေးနဲ့ပြောလိုက်ကြပါတယ်။2020မှာနိုင်ငံနယ်စပ်မှာဖြစ်ခဲ့ကြပြီးကရကဆိုလို့ရှိရင်နိုင်ငံဆက်ဆံရေးကတင်းမာနေခဲ့တာပါ။ရုရှားနိုင်ငံကစမျိုးမှာကျင်းပနေတဲ့ BRICS ထိပ်သီးညီလာခံဘေးဘန်းမှာသူတို့နှစ်ယောက်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။တစ်ဖက်ရဲ့ဖွံ့ဖြိုးတိုးတက်ရေးအိမ်မက်တွေကိုအသီးမှပြုပြီးနိုင်ငံခြားခြားနာချက်တွေနဲ့လမ်းကြောင်းကွဲပြားချက်တွေကိုကင်တွယ်ရင်းဆက်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးခိုင်မာအောင်ဆောင်ရွက်တဲ့လို့သဘရရှိချင်းပြင်ကပြောကြားတဲ့အကြောင်းတရုတ်နိုင်ငံတော်ဘာရုပ်မြင့်တန်းကြကတင်ပြသွားပါတယ်။နေဆပ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်အေးချမ်းမှုထိမ့်သိမ်းမှုကကျွန်တော်တို့ရဲ့ဦးစားပေးဖြစ်တယ်မှာလဲလို့အိန္ဒိယဝန်ကြီးချုပ်မိုဒီကတော့ဆိုပါတယ်။နှစ်ဖက်ယုံကြည်မှုနှစ်ဖက်လေးစားမှုနှစ်ဖက်ထိရှာအလေးထားတာဟာကျွန်တော်တို့ရဲ့ဆက်ဆံရေးအခြေခံဖြစ်တဲ့လို့ဒီမိုဒီကဆိုပါတယ်။တင်းကျင်းပြီးကြိုးတင်ခမနိုင်ပြီးအခင်းမင်းမပြတ်မဲ့တရုတ်နဲ့အိန္ဒိယဆက်ဆံရေးဟာဒေသတွင်းနဲ့ကမ္ဘာငြိမ်းချမ်းရေးကြွယ်ဝရေးအတွက်အပြုသဘောတရားဝင်မယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်မှာဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်တိုင်းကမှာယခင်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာအနားယူသွားတာနဲ့ပတ်သက်တဲ့စကားတစ်ခွန်းကြောင့်သမ္မတကိုနှုတ်ထွက်ပေးဖို့ဥဆောင်ကျောင်းသားအဖွဲ့ကဗိုလ်ဒူးနေကတောင်းဆိုလိုက်ပါတယ်။တောက်ချာနေနောက်ဆုံးထားပြီးနှုတ်ထက်ဖို့ခွဲခြားဆက်ဆံမှုစန့်ချီចောင်းသားလှရှားမှုကတပရကိုအချိန်နည်းရဲ့ပြေးလိုက်ပါတယ်ဒီကိစ္စကိုဆွေးနွေးဖို့အတွက်အစိုးရဖွဲ့စည်းဝေးကိုကြာတာပတိနေမှာခေါ်ဆိုထားပါတယ်ရာချီနေတဲ့ဆန္ဒပြသူတွေဟာမြို့တော်နဲ့ကမှာအင်္ဂါနဲ့ဗုဒ္ဓနေ့ကဆန္ဒပြခဲ့ကြပြီးတချို့ကတပရအိမ်တော်ကိုဝင်စီးဖို့ကြိုးစားခဲ့ကြပါသေးတယ်ရှိတ်ဟာစီနာနှုတ်ထက်တာကိုကြားယူမဲ့ကြားခဲ့ပြီးတရားဝင်စာကိုတော့မမြင်ရသေးဘူးလို့မနက်ဇမင်ဘင်္ဂါလီသတင်းစာကိုတပရကပြောကြားခဲ့တာကြောင့်ယူနိုတဆိုရရောចောင်းသားလို့ခြားကြသူတွေကပါဒေါသထွက်ခဲ့ကြတာပါစာကိုလက်ခံရရှိခဲ့ပါတယ်လို့ဩဂုတ်လ9ရက်နေ့ကတပရ9တိုင်းပြောခဲ့တဲ့စကားနဲ့လည်းဒီပြောဆိုချက်ကဆန့်ကျင်နေပါတယ်ဖွဲ့စည်းပုံအရရွေးကောက်ခံဝင်ကြီးချုပ်တုတ်ထွက်ရမှာတပရထာဆန်နဲ့တင်သွင်းရမှာဖြစ်တယ်လို့တပရကိုလည်းပါလီမန်ကပဲဆွဆွဲပြစ်တင်နိုင်ပါတယ်ဩဂုတ်လ10ရက်နေ့မှာတပရရှူဟာဘူဒင်ကပါလီမန်ကိုဖျက်သိမ်းထားပြီးဖြစ်နေပါတယ်တူရကီလေတပ်ကအီရတ်နဲ့ဆီးရီးယားမှာရှိတဲ့ကတ်စစ်တွေးကြပြင်ပ30ကိုတိုက်ခိုက်ခဲ့တယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။နိုင်ငံတော်ပိုင်းကာကွယ်ရေးဝန်ကြီးဌာနရဲ့ကုမ္ပဏီ Tucsus အတိုက်ခိုက်ခံခဲ့ရမှာအနည်းဆုံးလူ4ယောက်သေဆုံးခဲ့ပြီးဒရာစင်ဂျော်ဒန်ရရှိခဲ့တာကိုတုံ့ပြန်မှုရတယ်လို့ AP သတင်းကပြောပါတယ်။တိုက်ခိုက်ခဲ့သူအမျိုးသားတဦးနဲ့အမျိုးသမီးတဦးနဲ့သေဆုံးခဲ့တယ်လို့ပြည်ထောင်ဝန်ကြီးအလီယာလီကာယာကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာစစ်သွေးကြွကတ်အလုံးပေါင်းပါတီ PKK ရှိတယ်လို့ယုံကြည်ကြောင်းပြည်ထောင်ဝန်ကြီးဌာနဆိုပါတယ်။ကာကွယ်ရေးဝန်ကြီးရဆာဂူလာကလည်း PKK ကိုပဲလက်ညှိုးထိုးပါတယ်။တူရကီနိုင်ငံမှာအရင်တိုက်ခိုက်ခဲ့ကြတာကတော့ IS အဖွဲ့နဲ့လက်ဝဲစွန်းအုပ်စုတွေဖြစ်ကြပါတယ်။တူရကီပြည်ရင်းနဲ့ပြည်ပမှာရှိတဲ့ကတ်စစ်သွေးကြွတွေနဲ့အီရတ်နယ်စပ်ကိုဖျက်ပြီးတူရကီကတိုက်ခိုက်ခဲ့ရမှာတူရကီကာကွယ်ရေးဝန်ကြီးဌာနပိုင်း Tucsus ကုမ္ပဏီကထုတ်တဲ့ drone တွေကိုအသုံးပြုခဲ့တာကြောင့်တူရကီကအထက်စီးကနေကတ်ဖက်ကိုတိုက်ခိုက်နိုင်ခဲ့ပါတယ်။ရုရှားတပ်မတော်ပူတင်ကဝမ်းနဲ့တဲ့အကြောင်းပြောချပြီးတူရကီရှိအမေရိကန်တာယုံကတော့ဒီကနေ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ကြကြအောင်ကြေညာချက်ထုတ်ပြန်ပါတယ
်။ထိုက်တန်ရောက်သတင်းတွေကိုဦးတင်မောင်တန်းကြေညာခဲ့တာပါ။VOA American အသံကနေဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့မနက်6နာရီနဲ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနာဆင်ကြအောင်ပါ။အရင်ဆုံးပြည်တွင်းသတင်းတွေနဲ့စပါမယ်။တနင်္လာရီတိုင်းတပွဲအချင်းတော်မှာအဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတူထပ်မံတည်ဆုံသွားကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ပါတယ်။2024ခုနှစ်အတွင်းမှာအကျဉ်းဆောင်ကတည်ဆုံသူက15ဦးထိရှိလာပြီလို့လည်းဆိုပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မိုက်အေးမှသတင်းပေးပို့ထားပါရယ
်တနင်္လာရီတိုင်းတဝဲအကျဉ်းဆောင်မှာပုံမှန်50ညပုံမှန်52တို့နဲ့အဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတဦးထပ်မံတည်ဆုံသွားခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကအောက်တိုဘာလ22ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါ။အ အသက်62နှစ်အရွယ်နိုင်ငံရဲ့အကျဉ်းသားဦးရဲအောင်ခေါ်ကိုချင်းဟာအောက်တိုဘာလ18ရက်နေ့မှာဒဝဲဆေးရုံမှာကွဲလွန်သွားခဲ့တယ်လို့ဆိုပါရယ်စက်တင်ဘာလ28ရက်နေ့ကစပြီးသူဟာလေထက်သွားခဲ့တဲ့အတွက်ထောင်တွင်းဆရာဝန်အင်အားနဲ့မလုံလောက်တာကြောင့်ထောင်ပြင်ကိုပို့ပြီးတော့ကုသမှုခံရခဲ့ပြီးမှကုသနေစဉ်မှာပဲကွဲလွန်သွားခဲ့တာလို့လည်းဆိုပါရယ်ဒါဟာအကျဉ်းထောင်တွင်းဆေးဝါးနဲ့ဆေးကုသမှုလုံလောက်စွာမရရှိတာကြောင့်ဖြစ်တယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောရေးဆိုခွင့်ရှိသူဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်
။ဆောင်းရဲ့ချိန်နဲ့တပင်းကြီးရောက်လာမယ့်ချိန်တွေမှာရောက်မလာတာပေါ့နော်။ထောင်ဆေးရုံနဲ့အကျဉ်းသားတွေထားတဲ့ site ဆိုတာအလိုဆုံးလမ်းလျှောက်ရတော့မှနိုင်ွက်လောက်ပဲဝေးတဲ့နေရာပေါ့။ဒါပေမဲ့အရေးပေါ်ဖြစ်တဲ့ချိန်တွေမှာဆောင်းဝင်တွေကနိုင်နဲ့ချီပြီးမှစောင့်ရတာမှရောက်မလာတဲ့ချိန်တွေမျိုးတွေရှိတယ်။အရေးပေါ်ဖြစ်တဲ့လူနာကဒီပြမောက်ဒီဝကူနာကူအတွက်ဆိုရင်ကျွန်တော်3လအနေမှာ4လလောက်ပြီးတော့မှအချိန်ကြာမြင့်တယ်ပေါ့အဲ့လိုစောင့်ဆိုင်နေတဲ့အချိန်တွေမှာလည်းသေဆုံးသွားတဲ့သူတွေအများစွာရှိပါတယ
်အခုဆိုရင်အချင်းကြနေစဉ်သေဆုံးသွားသူအရေအတွက်က2024ခုနှစ်ထဲမှာ15ဦးထိရှိသွားပြီလို့လည်းဆိုပါတယ်အချင်းထောင်နေတဲ့ကို ICRC ဝင်ခွင့်မရတဲ့အချိန်ကစလို့ကျန်းမာရေးစောင့်ရှောက်မှုအခြေအနေတွေကပိုမိုဆိုးဝါးလာတယ်လို့လည်းပြောပါတယ
်ဒါအချင်းထောင်ပေါင်း30နဲ့မှ 8,000 ကိုကျွန်တော်ကူညီနေတဲ့အဖွဲ့ဒီခုနေနေအောင်ဆိုရင်တော့ထောင်ထဲမှာတော့အထီရောက်တဲ့အကူအညီမှုတွေမရရှိဘူးဆိုတော့ကျွန်တော်ပြောလို့ရပါတယ်။အဲ့တော့အချင်းထောင်ထဲမှာရှိတဲ့နိုင်ငံချင်းသားချင်းလူတွေအားလုံးကလည်း ICRC အချင်းထောင်ရဲ့ဝင်ပွင့်ရရေးကိုသူတို့မျှော်လင့်ခဲ့ကြတယ်။ကျွန်တော်ကလည်းမျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လက်ရှိချိန်နေဒီသူတို့ဝင်ပွင့်မရဘူးဆိုတာကလည်းတော့နားလေတယ်ပေါ့နော်။ဘာလို့လဲဆိုတော့စစ်ကောင်စီကအချင်းထောင်တွင်မှာလူခွင့်ရချိုးဖောက်မှုမရှိဘူး။ထောင်ထဲမှာစေဝါဆောင်ရှောက်မှုကတော့ဆိုတော့ပေးနေပါတယ်ဆိုမှသူတို့ဒါ ICRC နဲ့ပြုဆောင်ခြင်းမှာလည်းဒါပြောတာမျိုးရှိတယ်။သူတို့ရဲ့ဝါရဖြန့်မီဒီယာကနေလည်းဒါထုတ်ပြန်တာမျိုးကျွန်တော်တွေ့ရတယ်ပေါ့ဒါပေမဲ့သူတို့ကတကယ်အချင်းအောင်တွေမှာလူ့ခွင့်ရေးချိုးဖောက်မှုမပြုထားဘူးနောက်တစ်ခုကအချင်းအောင်တွေမှာလုံလောက်တဲ့စေဝါးတွေကတကယ်ပေးနေတယ်ဆိုရင် ICRC ပါဝင်လွတ်လပ်တဲ့နိုင်ငံဖွဲ့စည်းတွေကိုအချင်းအောင်တွေကိုဝင်ဝင်ပြုရမှာဖြစ်တယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့၃နှစ်ကျော်ကြာကာလအတွင်းဖမ်းဆီးခံရသူစုစုပေါင်း28,569 ဦးရှိပြီးအဲ့ဒီထဲမှာ 21,026 ဦးကတော့ထိန်းသိမ်းခံရဆဲဖြစ်တယ်လို့ 9,484 ဦးကတော့ထောင်ဒဏ်ချမှတ်ခံရတယ်ဆိုပြီးနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းကလည်းအောက်တိုဘာလ23ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်
မအေးမသတင်းပေးပို့တော်တာပါရှင် VOA မြန်မာပိုင်းရဲ့ကြာတာပင်းနဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့စကိုင်းတိုင်းထက်ကစီးရဲ့အခြေအနေဖက်ကြည့်ကြရအောင်ပါစကိုင်းတိုင်းကောလင်မြို့နယ်အနောက်ဘက်ခြမ်းကကြေးရွာတချို့မှာစစ်ကောင်စီကဂျက်လေရင်တွေနဲ့လာရောက်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေဦးထပ်မင်းနဲ့တိတ်ဆုံးပြီးတော့ရှစ်ဦးဒဏ်ရာရခဲ့တယ်လို့ကောလင်ပြန်ကြားရေးတဝန်ခံကပြောပါတယ်တိုက်ပွဲမရှိဘဲနဲ့ကောလင်တပ်ဝိုက်အခုလိုလေကြောင်းကနေတက်ခိုင်နေတာလို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့မခင်ဖြူတွေကဆက်ပြီးပြောပြထားပါတယ
်စကိုင်းတိုင်းကောလင်မြို့နယ်နောက်ချမ်းဥက္ကန့်ကြီးရွာကိုအောက်တိုဘာလ22ရက်မနက်10နာရီခွဲဝန်းကျင်လောက်မှာစစ်ကောင်စီကတိုက်ခိုက်ရေးချဲ့လျင်30နဲ့လာရောက်တိုက်ခိုက်တာဖြစ်တယ်လို့ဒေသခံတူကပြောပါတယ်ဥက္ကန့်ကြီးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကတိုက်ခိုက်ရေးချဲ့လျင်30နဲ့ပေါင်း900ဘုံတွေဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်တာ3ချိန်ကြီးလုပ်ခဲ့တာကြောင့်ဒေသခံအမျိုးသမီး2ဦးသေဆုံးပြီး10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အဲ့ဒီဒေသခံကပြောပါရယ
်ကောလင်းနယ်နောက်ချမ်းဥက္ကန့်ကြီးရွာကို22အောက်တိုဘာ22ရက်နေ့မနက်10နာရီ10မိနစ်မှတစ်ချိန်10နာရီ20မှတစ်ချိန်10နာရီ17နာရီမှတစ်ချိန်ဒါတို့တက်ချက်ဖိုက်တာ3စီးနဲ့လေကြောင်းတိုက်ခိုက်ခဲ့ပါတယ်ပေါင်း900ဒီ5လုံးကျချပြီးနှလုံးကမကွဲဘူးနော်ရွာလည်းကောင်းရွှေဆိုင်မျိုးခြာသွားတာပေါ့နော်ရွှေဆိုင်မျိုးခြာသွားတယ်အရတားပြည်သူ2ဦးတည်ဆုံးပြီးတော့မှ10ဦးကျော်တန်းရရှိပါတယ်ပြင်းမဲ့အရတားပြည်သူကိုရေချက်ရှိရှိတိုက်ခိုက်တယ်လို့ပဲဟိုဝေဖန်ခြင်းနဲ့ပေါ့နော်ဒါဝေဖန်အမယ်အနေထားပါဘာလို့လဲဆိုတော့တိုက်ပွဲဖြစ်ပွားတာလည်းမရှိသလိုအဲ့နေရာဟာ PDF တွေလည်းဘယ်လိုပြောမလဲတော်လိုင်းအင်အားစုတွေလည်းရှိနေတဲ့နေရာမျိုးမဟုတ်ဘူးပေါ့နော်
ဥက္ကန့်ကြီးရွာမှာအခုတစ်ချိန်တည်းပါဆိုရင်တစ်လအတွင်းဒုတိယအချိန်မြောက်လေကြောင်းတိုက်ခိုက်ခံရတာဖြစ်ပြီးစက်တင်ဘာလ30ရက်နေ့တုန်းကလည်းလေကြောင်းကနေပစ်ခတ်တိုက်ခိုက်တာခံရလို့ဥက္ကန့်ကြီးရွာကဒေသခံ9ဦးသေဆုံးခဲ့ပြီး18ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကောလင်းမြို့နယ်အတွင်းမှာစက်တင်ဘာလကုန်ပိုင်းကနေအခုအချိန်ထိ9ချိန်ထက်မနည်းလေကြောင်းတိုက်ခိုက်ခံရတာကြောင့်ဒေသခံအများပြားထိခိုက်သေဆုံးခဲ့တယ်လို့ကောလင်းဒေသခံတူကပြောပါတယ်။
ကိုလာပိုင်း30မှာအဲတော့ကလေကြောင်းတိုက်ခိုက်တာအတွက်ပြည်သူတွေကအခုမှပြန်ပြီးတော့ ဝင်လာပြီးတော့အနေသားချမဲ့အနေသားပေါ့နော်အဲ့လိုနေသားရှိနေချိန်မှာလေကြောင်းတိုက်ခိုက်သွားတာပါနောက်တစ်ချိန်တိုက်ခိုက်ခံရတာပေါ့နော်လက်ရှိဒေသခံတွေကတော့ဆစ်ဆောင်နေကြပေါ့နော်တကယ်လည်းသူပြက်စရာအနေသားမျိုးဖြစ်သွားပြီပေါ့ကုလပိုင်း28 29တုန်းကကုလပိုင်း30ရဲ့နေကတိုက်ခိုက်တဲ့ဒီဖြစ်စင်မှာဆိုရင်ရဲသားပြည်သူတွေအများပြတ်တည်ကြည်ပြီးတော့မှတန်ရလည်းအများပြတ်ရှိခဲ့တယ်ပေါ့နော်အဲ့ဖြစ်စင်နေဆိုတရားဥက္ကံမှာဒုတိယအချိန်သာတိုက်ခိုက်ခံရတဲ့ဟိုအနေထားပေါ့နော်။အခုတစ်ချိန်ကောဆိုရင်ကောလင်းမြို့နယ်တမြို့နယ်ထဲမှာတည်းလေကြောင်းတိုက်ခိုက်တာက5ချိန်ရှိသွားပြီပေါ့
။ကောလင်းမြို့အုတ်ကန်ကြီးရွာဟာတော်လိုင်းရဲတပ်ဖွဲ့တွေရဲ့လက်နက်ထုတ်လုပ်တဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီကဖော်ပြပေမဲ့တိုက်ခိုက်ခံရတဲ့နေရာတွေဟာကားဝက်လျှော့၊ကုန်စုံဆိုင်နဲ့အရက်သားနေအိမ်တွေသာဖြစ်တယ်လို့ကောလင်းခရိုင်တပ်ရင်းနှစ်ကလည်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ29ရက်နေ့ကရွာတိကြီးရွာကိုတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကနေညဘက်အချိန်ပေါင်900ဘုံးနှလုံးကျဲချခဲ့တဲ့အတွက်ဒေသခံတအူးတည်ဆုံးပြီး15ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ရက်နေ့တုန်းကလည်းတကောင်းအိုင်ကြီးရွာကိုလေကြောင်းကနေ14ချိန်ပြစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ကောလင်းဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကကောလင်းကမ်ဘလူးရေဦးခင်ဦးတပင်းစားတဲ့ဒေသတွေမှာတိုက်ပွဲတွေမရှိတဲ့လေကြောင်းကနေဘုံးကျဲတိုက်ခိုက်တာတွေကိုစက်တိုက်လှုပ်ဆောင်နေတာပါစစ်ကောင်စီနဲ့ပြူစောတိတပ်တွေကကြီးရွာတွေအတွင်းကိုဒရုန်းနဲ့ဘုံးကျဲတာဟာဝင်စာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးတာတွေရှိနေပြီးထိခိုက်သူတွေကိုကုသပေးနိုင်ဖို့စေဝါတွေကလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်စစ်ကောင်စီကတော့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနယ်မြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်အရေးအတွက်ကတော့နေစင်နဲ့အမျှတိုးလာနေပါတယ်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေကို VOA ရဲ့ Internet ဆာမျက်နှာ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖဲဆက်ကြရအောင်ပါ။ Bangladesh နိုင်ငံမှာဩဂုတ်လအတွင်းဝန်ကြီးချုပ် Sheikh Hasina Yathoo ကဖယ်ရှားပြီးတဲ့နောက်ပိုင်းသတင်းထောက်တွေအတွက်လိုအပ်တဲ့သတင်းလွတ်လပ်ခွင့်တွေရလာပြီးတော့လွတ်လွတ်လပ်လပ်ရေးသားလာကြပါတယ်။ဒါပေမဲ့လည်း Sheikh Hasina ကို Yathoo ကဖယ်ရှားခဲ့တဲ့အတိုက်အခံတွေကိုဝေဖန်တဲ့ရေးသားချက်တွေအပေါ်မှာတော့မလိုလားတဲ့တုံ့ပြန်မှုတွေရင်ဆိုင်နေကြတဲ့အကြောင်း VOA သတင်းထောက် Sarah Zaman သတင်းပေးပို့ထားတာကိုတော့ကိုသိန်းထိုက်ဦးကဆက်ပြီးတော့ပြောပြပါလိမ့်မယ်။
ဒရင်တော့ဆာရခန်ဟာဇူလိုင်လ24ရက်နေ့ကအစိုးရစံချိန်ရေးစံတပ်ပြပွဲတွေကိုအဲ့ဒီအချိန်ဝန်ကြီးချုပ်ရှိတ်ခါစီနာရဲ့အစိုးရကနှိမ်နင်းခဲ့တဲ့အကြောင်းတွေသတင်းပို့ရင်းအဖတ်ခံခဲ့ရပါတယ်။ခန်ကဂျာမန်သတင်းဌာနရဲ့သတင်းတောက်တယောက်ပါသူ့ကိုလက်ထိတ်ကပ်မျက်နှာကိုဝေစီပြီးရိုင်းတက်တာခံခဲ့ရတယ်လို့ပြောပါတယ
်။
သူတို့ကကျွန်တော်သားအကြီးဆုံးကောင်ကိုခေါ်သွားမယ်အချုပ်ထဲထည့်မယ်ဆိုပြီးချင်းချောက်တယ်။ကျွန်တော်ကြောက်ပြီးစကားမပြောရဲဘူး။ကျွန်တော်စာမရေးနိုင်အောင်လက်သုံးချောင်းကိုလည်းဖျက်ပစ်မယ်လို့ချင်းချောက်ပါတယ
်။ Sheikh Hasina အိန္ဒိယကိုထွက်ပြေးသွားပြီးနောက်တရမှာခံလွတ်မြောက်လာပါတယ်။ Sheikh Hasina အုပ်ချုပ်ခဲ့တဲ့19နှစ်ကာလဘင်္ဂလားဒေ့ရှ်နိုင်ငံမှာသတင်းလွတ်လပ်ခွင့်စတိုက်ကြဆင်းခဲ့ပါတယ်။ RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ညွန်ကိန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကအဆင့်44မှာရောက်ခဲ့ပါတယ်။ Chemuna TV ရသတင်းတောက်ရောက်စနာအခုမနီကိုကတော့သူတို့သတင်းရေးတဲ့အခါမှာရှိတ်ဟာစီနာရဲ့အာနာယအဝါမီလိခ်ပါတီရဲ့စီမင်းနေအတိုင်းရေးခဲ့ရတဲ့အကြောင်းပြောပါလ
ေ။ဟောလိခီတိုနိရှိထက်ကချီလို
တချို့လူတွေနဲ့ပတ်သက်ရင်သူတို့အကျင့်ပြက်လက်စားတာကိုမပြောရဘူးဆိုတဲ့စီမင်းရေးမထားပေမဲ့တကယ်ပဲရှိနေပါတယ်။ဒီလိုရေးမထားတဲ့စီမင်းစည်းကမ်းတွေကိုကျမတို့သိပါတယ်။
သတင်းဌာနတွေအနေနဲ့ခုတော့အစိုးရကိုဝေဖန်တာမေးခွန်းထုတ်တာတွေကစီးပောင်ကြော်တဲ့လုပ်ရက်တွေမဟုတ်ဘူးဆိုတော့ပဂရိအခြေအနေကိုလက်ခံပြီးထိမ့်ညိလုတ်ကင်လာနေကြပါတယ်။ဒါမှလည်းရှိတ်ခါစီနာနဲ့အဝါမီလိခ်ပါတီကိုလူတွေအများပြားဒေါသထွက်နေကြတာကြောင့်သူတို့အကြောင်းတွေသတင်းပို့တဲ့အခါမှာတော့အကဲဆက်သလိုစိန်ခေါ်မှုအခက်အခဲတွေလည်းရှိနေပါတယ်။အစိုးရရဲ့ဖိနှိပ်မှုမရှိတော့ဘူးဆိုရင်ပဲလေရှိတ်ဟာစီနာရဲ့အဝါမီလိခ်ပါတီဘောမှာအကြီးအကျယ်မုန်းတဲ့မုန်းတွေလွှမ်းမိုးနေတာကြောင့်သတင်းပို့ရတာမှာအခက်အခဲတွေရှိနေပါတယ်သတင်းတော်ဒီကိုဆိုရင်ရှိတ်ဟာစီနာရဲ့ဖခင်ရှိတ်မူဂျီဘာရမန်ကွဲလွန်ခဲ့တဲ့နှစ်ပတ်လည်နေ့အဝါမီလိခ်ပါတီကိုထောက်ခံသူတွေနဲ့ဆန္ဒပြသူတွေခိုက်ရန်ဖြစ်ပွားတာကိုမေးခွန်းထုတ်လို့အွန်လိုင်းမှာဆဲဆိုဝေမန်ရေးတာတွေကိုခံခဲ့ရပါတယ
်
လူတွေကစင်းရဲနွမ်းပါချုံးခဲ့တဲ့အကြောင်းတွေနာကျင်တာဒေါသထွက်တာတွေပဲကြားကျင်ကြပါတယ် အရေးအစိုးရကိုတစုံတရာတတ်တာဖို့ဂဲပေါက်ပေးတာမျိုးအရေးသားတွေကိုမလိုချင်ကြပါဘူ
းရှိတ်ဟာစီနာတပ်ကြီးကထွက်ပြေးသွားတဲ့နေ့မှာဆန္ဒပြသူတွေကစွန်မရုပ်တံသတင်းဌာနကိုဝင်စီးပြီးတခြားအဝါမီလိခ်ပါတီရုံးခန်းတွေကိုလည်းဝင်ရောက်စီးနှင်းဖောက်ထွင်းခဲ့ပါတယ်ဝင်ကြီးချုပ်ဟောင်းကိုထောက်ခံတယ်လို့မြင်တဲ့သတင်းတောက်နှစ်ဒါဇင်ကျော်ကိုလူသားမျိုးတွေကိုစန့်ကျင်တဲ့ရာဇဝတ်မှုဇူလိုင်ဆန္ဒပြပွဲတွေကိုအစိုးရနေနှင်းချိန်မှာလူသေဆုံးခဲ့မှုတွေနဲ့ဆက်နွယ်ပြီးဆွဆွဲခဲ့ပါတယ်သတင်းတောက်အာမက်ဂျာဘီယာကအခုလိုပြောပါတယ
်ဇူလိုင်အဂုတ်စ်တေဂျေဂျင်းစတာဘာဟွေချေဂျေ
ဇူလိုင်လနဲ့ဩဂတ်စ်လအတွင်းမှာအစိုးရကကျွန်တော်တို့ကိုညွှန်ကြားထားတာကအစိုးရဆောက်ဦးတချို့ကိုဆန္ဒပြသူတွေဖျက်ဆီးတာတွေကိုအာယုံဆိုင်ရေးဖို့ပါဒီအတိုင်းကျွန်တော်တို့ရေးခဲ့ပါတယ်ဒါပေမဲ့ဒီလိုရေးတာကိုလူသက်သမားအပေါင်းပါဖြင့်ဆွဆွဲတာကတော့မဖြစ်သင့်တဲ့စိတ်မကောင်းစရာကိစ္စပါဒီလိုလုပ်တာကတိုင်းပြည်ရဲ့တည်ငြိမ်လက်ခွင့်ကိုဟန်တားရာရောက်ပါတယ
်။ရှိတ်ခါစီနာလက်တဲ့အစိုးရအဖွဲ့အစည်းတွေရဲ့ချိန်ချောက်မှုတွေကြားတည်ငြိမ်တော့ခံအနေနဲ့ပြည်တွင်းတည်ငြိမ်ဌာနတွေမှာလုပ်ရဖို့တော်တော်လေးရုန်းကန်ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။အခုတော့အဝါမီလိခ်ပါတီလုပ်ခဲ့သမျှအမားရေးဆိုပြီးနိုင်ငံတော်ပိုင်အသံလွှင့်ဌာနကနေဆွေးနွေးဝိုင်းတွေမှာပါဝင်ကြီးကြပ်ထုတ်လွှင့်နေပါတယ်။
အမတ်ဂေါ်ဖတ်တာထစ်6 August တကယ်ရှိလို့ဟုတ်ပဲကာရနာမီ
အဂေါ်လာ6ရက်နေ့မှာကျွန်တော်တို့ဘဝအသစ်စပါတယ်။အချုပ်ကနေကျွန်တော်လွတ်လာတယ်လွတ်လပ်တဲ့အတိုင်းပြည်ကိုမြင်ရပြီးတည်နေကိုလွတ်လွတ်လပ်လပ်ရေးသားပေးဖို့နိုင်ပြီလို့ကျွန်တော်ယုံပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သတင်းဌာနတွေဟာအရင်ကတည်းကစာရင်လွတ်လပ်ကောင်းလွတ်လပ်လာနိုင်ပါတယ်။ဒါပေမဲ့လည်းနိုင်ငံရေးအရကွဲလွဲချက်တွေကတော့တိုင်းပြည်မှာနည်းနည်းဆိုင်ဆိုင်ကျန်နေပါသေးတယ်။ဆိုလိုတာကတော့သတင်းတောက်တွေအနေနဲ့သူတို့ပြောဆိုရေးသားချက်တွေနဲ့ပတ်သက်လို့ကိုယ့်ဘာသာသတိထားနေရတဲ့အခြေအနေမျိုးဖြစ်နေဆဲပါခင်ဗျာ။
ကိုတိုင်းထိုင်ဦးတင်ပြတော်တော်ပါရှင်အခုတော့ IS2 ရဲ့လိင်ကျေးကျွန်းအဖြစ်ကနေလွတ်မြောက်လာတဲ့မိန်းကလေးတယောက်အကြောင်းကြားကြရအောင်ပါအသက်17နှစ်အရွယ်မှာ IS Islamic အစွန်းရောက်တို့ရဲ့လိင်ကျေးကျွန်းအဖြစ်အီရတ်နိုင်ငံမှာအဖမ်းခံခဲ့ရတဲ့ Faizal Amin Saido ကိုခုအောက်တိုဘာလတရနေ့ကပဲနိုင်ငံတကာအဖွဲ့အစည်းတခုကကယ်တင်နိုင်ခဲ့ပါတယ်ဆယ်စုနှစ်တခုစာသူကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းထောက် Amy Katz ကမေးမြန်းတင်ဆက်ထားတာကိုတော့ကိုခင်မောင်ဆိုးမင်းကဆက်ပြီးတော့ပြောပြထားပါတယ်
Faizal Amin Saido အမည်ရှိအမျိုးသမီးဟာဆယ်စုနှစ်တကူခံစားခဲ့ရတဲ့ဒုက္ခအပေါင်းကနေကျွတ်လွန်သွားတော့အခုအချိန်မှာတော့အီရတ်နိုင်ငံမြောက်ပိုင်းစင်ဂျာမြို့ကိုပြန်လည်ရောက်ရှိလို့မိသားစုနဲ့ပြန်လည်ပေါင်းစည်းမိသွားပါတယ်ပြည်ခဲ့တဲ့2014ခုနှစ်ဩဂုတ်လကသူ့ရဲ့ဇာတိအဲ့ဒီမျိုးကို ISIS Islamic အစွန်းရောက်စစ်သွေးကြွအဖွဲ့ကသိမ်းယူခဲ့ပြီးတဲ့နောက်ဖော်ဇီယာအမင်ဆေဒိုနဲ့အတူတခြားယာဇီဒီအမျိုးသမီးတွေကိုဖမ်းဆီးသွားခဲ့ပါတယ်အဲ့ဒီအချိန်ကသူ့အသက်17နှစ်ပြည့်ကာနီအရွယ်ပဲရှိပါသေးတယ်ဖြစ်စဉ်အချိန်တွေကိုသူကအခုလိုပြန်ပြောင်းပြောပြပါတယ
်သူကစပယ်ဟဲဒီအနာအရှိက
လိန်ကျွန်ဖြစ်ရောင်းချတဲ့ဈေးကိုခေါ်သွားတယ်အဲ့ဒီမှာ IS Islamic နိုင်ငံတော်တပ်ဖွဲ့ဝင်အမျိုးသားတွေထိုင်နေကြတယ်ကျမတို့ရာဇတိအမျိုးသမီးတွေကလက်ဖက်ရည်ပကံထည့်ထားတဲ့ဗန်းလေးတွေနဲ့သူတို့ကိုအဲ့ခံနေကြရတယ်အမျိုးသားတွေကအမျိုးသမီးတွေကိုရှူထောင်စုံကကြိရှုကြတယ်လေ
ပေါ်စီယာအမင်ဆေးတို့ကို Islamic အစွန်းရောက်စစ်သွေးကြွအဖွဲ့ကလိန်ကျေးကျွန်းအဖြစ်၅ချိန်ရောက်ချခဲ့ပြီးတဲ့နောက်အစ္စလမ်ဘာသာဝင်အဖြစ်ကူးပြောင်းခိုင်းခဲ့ပါတယ်အဲ့ဒီနောက် ISIS အဖွဲ့တဲကပါလက်စတိုင်းတယောက်နဲ့လက်ထပ်လိုက်ပါတယ်လိန်ကျေးကျွန်းအဖြစ်ရောင်းစားခံခဲ့ရတုန်းကသူ့ကိုမူရစေဝါတွေတိုက်ကြွေးပြီးအာရမအပြုကျင့်ခဲ့တယ်လို့ပြောပြပါတယ
်အဝလီယမ်လမ်ယခ်တရဘလီ
ပထမနဲ့ဒုတိယနေ့မှာကျမကိုဝယ်ယူတဲ့အမျိုးသားကကျမအနာကိုမလာပါဘူး၃ရက်မြောက်နေ့မှာတော့သူကကျမအနာကိုလာဖို့ခွင့်ပြုချက်ရပြီလို့ပြောတယ်တကယ်လို့ကျမကအလိုမတူပဲဆက်ချင်မယ်ဆိုရင်အာရမပြုကျင့်ခွင့်လည်းရပြီဆိုပြီးကျမအနာကိုကပ်ပြီးပြောပါတယ်သူကကျမကိုမူရစေးတွေတိုက်ပါတယ်အဲ့ဒီနောက်မှာတော့အာရမပြုကျင့်တော့တာပါပဲ
ဒါကတော့ဒါနိုင်ငံကအခုအခါအသက်22နှစ်အရွယ်ရောက်ပြီဖြစ်တဲ့လူနည်းစုယာဇီရီမျိုးနွယ်မိန်းကလေးငယ်တဦးရဲ့ဆယ်နှစ်စာအဖြစ်ဆိုးရဲ့ဇာလန်းအစပဲရှိပါသေးတယ်ဖော်ဇီယာအမင်ဆေဒိုဟာ ISIS အဖွဲ့ဝင်ပါလက်စတိုင်းတဦးနဲ့လက်ထပ်ခဲ့ပြီးတဲ့နောက်ကလေးနှစ်ဦးမွေးဖွားခဲ့ပါတယ်။စစ်ပွဲစုံကရရှိတဲ့သတင်းတွေအရစီးရီးယားမှာဖမ်းဆီးခံရပြီးဒါမှမဟုတ်အသက်ခံရပြီးလို့ဆိုပါတယ်။2020ခုနှစ်မှာတော့သူ့ကို ISIS အဖွဲ့ကနေစီးရီးယားကနေတူရကီကိုလျှို့ဝှက်ပို့ပေးခဲ့ပါတယ်။အဲ့ဒီနောက်သူခင်ပွန်ပါလက်စတိုင်းရဲ့မိခင်ကနေဖော်ဇီယာအမင်ဆေဒိုနဲ့ကလေးနှစ်ယောက်ကိုအခုစစ်ဖြစ်နေတဲ့ဂါဇာကမ်းမြောင်ဒေသကိုခေါ်ယူခဲ့ပါတယ်။အ အဲ့ဒီမှာအုပ်ချုပ်တဲ့ဟာမတ်အဖွဲ့ဝင်တွေကသူ့ရဲ့ဖုန်းကိုသိမ်းယူလိုက်တဲ့အခါမှာတော့သူ့အနေနဲ့အီရတ်မှာရှိတဲ့မိသားစုကိုဆက်သွယ်ဖို့မဖြစ်နိုင်တော့ပါဘူ
းကလေးရဲ့အ
ဲ့ဒီအချိန်ကစပြီးကျမကိုကိုတက်တည်ဖို့စူးစားတော့တာပါပဲ
။ဘာသာမှာလဲသူခင်မွန်ဘက်ကမိသားစုရဲ့နှိမ့်ဆက်တာကိုခံခဲ့ရပြန်ပါတယ်။ဒါအပြင်အီရတ်ကသူ့မိသားစုကိုလည်းအလွန်အမင်းအောက်မေ့သတိရမိတယ်လို့ဆိုပါတယ်။အဲ့ဒီလိုဒဏ်တွေကိုသူ့အနေနဲ့မခံစားနိုင်လောက်အောင်ဖြစ်လာခဲ့တယ်လို့ပြောပါတယ
်။မင်းကြီးအနန္နာရအဲ့တူဖ
ေ။ကြေးငိုကျမဆေးပြပေါင်း90လောက်ကိုတောက်ချလိုက်ပြီမဲ့မတည်ခဲ့ပါဘူး။အဲ့ဒီလိုမျိုး22ကြိမ်တောင်လုပ်ခဲ့ပါလား
။ဒီလိုနဲ့လက်အနှဲငယ်အကြမှာဟာမတ်ထိန်းချုပ်ထားတဲ့ဂါဇာကနေလွတ်ရာလွတ်ကြောင်းအခွင့်အရေးရလာခဲ့တယ်လို့ဆက်ပြောပါတယ်။
အခုလရှိရှိဖန်ဟာမတ
်ဟာမတ်အဖွဲ့ရဲ့လုပ်ရက်တွေကိုကြုံမြင်ခဲ့ပါတယ်အဲ့ဒီအဖွဲ့ကြောင့်ကျမမှာကိုစိတ်နှစ်ပါးလုံးထိခိုက်ရပါတယ်ဒါကြောင့်ဂါဇာကနေထွက်သွားဖို့ဆုံးဖြတ်လိုက်ပါတယ်အစ္စရေးတွေအမေရိကန်တွေနဲ့ကနေဒါတွေကိုဆက်သွယ်အကူအညီတောင်းလိုက်ပါတယ
်နိုင်ငံတကာအဖွဲ့အစည်းတွေစီကအကူအညီနဲ့နောက်ဆုံးမှာအော်တိုဘာလ၁ရက်နေ့ကဂါဇာကမ်းမြောင်ဒေသကနေထွက်ခွာလာနိုင်ခဲ့ပါတယ်ဒါပေမဲ့လည်းသူ့အနေနဲ့အဲ့ဒီလိုလွတ်မြောက်ခဲ့တာပေးဆက်မှုတွေတော့ရှိခဲ့ပါတယ်။အဲ့ဒါကတော့သူ့ရဲ့ကလေးနှစ်ယောက်ကိုသူ့ခင်မွန်ဘကမိသားစုနဲ့စစ်ဖြစ်နေတဲ့ဂါဇာမှာထားရစ်ခဲ့ရတာပါပဲ
။ أطفالي أول الحرب أعطيتهم
ဂါဇာစစ်ပွဲဆက်ဆက်ချင်းကျမကလေးနှစ်ယောက်ကိုသူ့အဖေဘကအဖွားစီမှာထားခဲ့ရတယ်။ဘာလို့လဲဆိုတော့ကျမတို့ကတဏီယာကနေတခြားတဏီယာကိုရွှေ့ပြောင်းနေရတော့ကလေးနှစ်ယောက်ကိုခေါ်ဖို့ကမဖြစ်နိုင်ပါဘူး။
ဒါကြောင့်သူ့အနေနဲ့လွတ်မြောက်လာခဲ့ပြီမဲ့ရင်သွေးကလေးနှစ်ယောက်အတွက်ကတော့စိုးရိမ်ပူပန်နေရပါတယ်။တကယ်တော့ဖော်စီယာအမင်စေတိုးရဲ့အလားတူအဖြစ်အပျက်မျိုးတွေဟာအများကြီးပါပဲ။အီရန်နိုင်ငံတည်းကသူ့ရဲ့ဇာတိစင်ကြားမျိုးကို2014ခုနှစ်က ISIS Islamic အစွန်းရောက်စစ်သွေးကြွတွေသိမ်းပိုက်ခဲ့ပြီးတဲ့နောက်ယာဇီးရီမျိုးနွယ်မိန်းကလေးနဲ့ကလေးပေါင်း 6,400 ကျော်ဟာခြေကျုံအဖြစ်ရောင်းစားတာခံခဲ့ရတယ်လို့ကုလသမဂ္ဂကခန့်မှန်းခဲ့ပါတယ်ခင်ဗျာ
အခုတော့အမေရိကန်ရွေးကောက်ပွဲတွေဖက်ဆက်ရအောင်ပါအမေရိကန်ပြည်ထောင်စုမှာပြည်နယ်90ရှိပေမဲ့လို့တူနိုင်ကိုနိုင်ရှင်ပြန်ရမယ့်ရွေးကောက်ပွဲစီမံပြင်ပြည်နယ်ခုနှစ်ခုကမဲဆန္ဒရှင်တွေကပဲ2024သမရရွေးကောက်ပွဲရလဒ်ကိုဆုံးဖြတ်ပေးမယ်လို့ယူဆရပါတယ်။နိုင်ငံအနောက်တောင်ပိုင်းကအရီဇိုနာပြည်နယ်က Republican Consiliary ဖက်ပါလိရှိခဲ့တာပါ။ဒါပေမဲ့လည်း2020မှာတော့ Democrat သမရဂျိုးဘိုင်ဒန်ကဒီပြည်နယ်မှာအနိုင်ရခဲ့ပါတယ်။ဒီနှစ်မှာလည်းအရီဇိုနာကဘယ်ဖက်လဲမသေးချဘဲနဲ့အကျိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်ဖြစ်နေပါတယ်။ VOA ပုံပြအယူတမ်းမှာမအေးသနာကျော်ကတင်ပြထားပါတယ်။
လူခုနှစ်တန်းခွဲနီးပါးနေထိုင်တဲ့အရီဇိုနာပြည်နယ်ဟာအစင်လာရ Republican ဘက်ရင်းနဲ့ပြည်နယ်ဖြစ်ပါလေ။နိုင်ငံနောက်တောင်ပိုင်းကဒီပြည်နယ်မှာပြီးခဲ့တဲ့86နှစ်ကျော်ကာလအတွင်းဒီမိုကရက်သမ္မတလောင်း3ဦးပဲရွေးကောက်ပွဲနိုင်ပူတာပါ။1948မှာ Harry Truman နိုင်ပါတယ်။1996မှာ Bill Clinton မှာ2020မှာတော့ Joe Biden ပုဂ္ဂာတိကအနိုင်ရခဲ့ပါလေ။ဒီရွေးကောက်ပွဲနှစ်မှာလည်းနှစ်ဖက်မတိတ်မငြိမ်ဖြစ်နေရပါဘူး။Republican ဖြစ်တဲ့သမ္မတဟောင်း Donald Trump နဲ့ Democrat ဒုသမ္မတ Kamala Harris တို့ဟာ Arizona ကရွေးကောက်ပွဲအဖွဲ့ကိုယ်စားလှယ်မဲ့ဆက်တမဲရဖို့အကြီးအကျယ်ပြိုင်ဆိုင်ကြိုးစားနေကြပါတယ်။ Arizona ပြည်နယ်တက္ကသိုလ်က Tom Riley က
I think kind of underscores kind of this independent nature of Arizona.
Yeah, Arizona ပြည်နယ်မှာပါတီဆွဲမရှိတာကိုမိမောင်းထုတ်ပြနေသလိုပါပဲ။သိတယ်မို့လား။ကျွန်တော်တို့ကဘယ်ဘက်နဲ့မှချိန်မထားပါဘူး။ Libertarian Party ယူဆနေတော့ဆင်းပါတယ်။
Libertarian Party ကလွတ်လပ်မှုဟာနိုင်ငံရေးအရေးပါဆုံးစံတမိုးလို့ခံယူပြီးတော့ဒါကိုရရှိဖို့အစိုးရထိန်းချုပ်မှုကိုကန့်သတ်ထားစေချင်တာပ
ါ Predicting their vote becomes very challenging
သူတို့မဲကိုခံမရတာပုံပြီးခက်လာပါတယ်သူတို့ရွေးကောက်ပွဲတစ်ခုမှာမဲထဲတဲ့ပုံစံကနောက်တစ်ခေါက်မဲထဲတဲ့ပုံစံနဲ့တူချင်မှတူတာသူတို့ကမဲပြပုံမှာလည်းပါတီတစ်ခုတည်းကမဟုတ်ဘဲဟိုဘက်ကဒီဘက်ကကြိုက်တာရွေးတတ်တာမျိုးဒီတော့သူတို့မဲထဲတဲ့ပုံကသူများနဲ့မတူပါဘူး
Arizona မှာနေထိုင်တဲ့လူအုပ်စုတွေလည်းပြောင်းလဲလာတဲ့အတွက် Arizona ကနိုင်ဖို့ပို့ပြော့ခက်ခဲလာတာပါ။အဲ့မှာ Spain စကားပြောတောင်အမေရိကတိုက်သားတွေပုံများလာတာမဲထဲဖို့အသက်ပြည့်သူကပြည်နယ်ရင်းမဲဆန္ဒရှင်စုစုပေါင်းရဲ့၃ပုံ၃ပုံရှိပါတယ်
။ဒီရွေးကောက်ပွဲအတွက်ကအသက်30ယောက်ဂျန်စီမဲဆန္ဒရှင်တွေကအရေးအတွက်ရ Arizona ပြည်နယ်မှာတည်ချကူစားပြုပါဝင်နေပါတယ်။ဒီလိုဖြစ်တာအခုပထမဆုံးအချိန်မှာအသက်ပိုကြီးလာတဲ့လက်တီနိုတွေကဒီမိုကရက်ကိုတိတ်မထောက်ခံမှုဆိုတာရှိပါတယ်။ဒါပေမဲ့လူငယ်လက်တီနိုတွေကထောက်ခံပါတယ်
။နောက်တစ်ခုမဲထဲတဲ့ပုံစံကိုအပြောင်းအလဲဖြစ်စေတာက အထူးသဖြင့်ကယ်လီဖိုးနီးယားကလူတွေဒီပြည်နယ်ကိုပြောင်းလာကြတာပါအမေရိကန်သံတမန်စင်းအရ2021နဲ့2022ကြားမှာကယ်လီဖိုးနီးယားကနေပြီးတော့အရီဇိုနာကိုပြောင်းလာသူ9000ခွဲနီးပါးရှိပါတယ်
သူတို့ကဒီမိုကရက်တို့လီဘရယ်ထောက်ခံသူတို့ဖြစ်တတ်ကြတယ်လေသူတို့ကမြို့ကြီးတွေမှာတော်တော်လာနေရာယူထားလိုက်ကြတာပ
ါနေရာကျတဲ့မြို့ပြဒေသဖြစ်တဲ့မယ်ရီကိုပါကောင်တီမှာပြည်နယ်မြို့တော်ဖီနစ်တီရှိပြီးတော့ပြည်နယ်လူဦးရေရဲ့တဝက်ကျော်နေထိုင်တာပါများသောအားဖြင့်ဒီမယ်ရီကိုပါမှာနိုင်တဲ့သူကတပြည်နယ်လုံးကိုနိုင်တတ်ပါတယ်လာစ်ဗေဂတ်စ်တက္ကသိုလ်ကကန်မီလာက
Big cities
ဒါကမြို့ကြီးတွေကပြည်내နိုင်ငံရေးမှာစိုးမိုးလာတဲ့ဖြစ်စဉ်ပါပဲ Arizona ကမာရီကိုပါကောင်တီကိုကြည့်မယ်ဆိုရင်သူကပြည်내လူဦးရေရဲ့60ရာခိုင်နှုန်းလောက်နေထိုင်တာပါပြီးတော့12ရာခိုင်နှုန်းလောက်နေတဲ့ပီမာကောင်တီရှိတယ်ဒီတော့ဒီနယ်မြေနှစ်ခုက Arizona ရဲ့နိုင်ငံရေးကိုအဓိကလွှမ်းမိုးထားတာပ
ါ Riley ပြောသလိုဆို Arizona ပြည်내ကလူတွေအလေးထားတဲ့အချက်3ချက်ကစီးပွားရေးတားဆက်ပွားအခွင့်အရေးနဲ့လူဝင်မှုကြီးကြပ်ရေးတွေပဲဖြစ်ပါတယ်အဲ့ဒီမှာနှစ်ခုကနိုဝင်ဘာမဲပြားမှာပါတာပါအဆိုပြုချက်139ရာဆိုရင်အရီဇိုနာပြည်နယ်မှာအမျိုးသမီးတွေကိုဝင်ဖျက်ချခွင့်ရရှိစေမှာဖြစ်ပါတယ်အဆိုပြုချက်314ရာဆိုရင်တော့အရီဇိုနာမက္ကဆီကိုနယ်စပ်မြင်းကိုတရားဝင်ဖျက်ဆီးသူဟာပြည်အောင်စုဆိုင်ရာပြစ်မှုတွေမကပြည်နယ်တရားရုံးကအပြစ်ပေးနိုင်တဲ့အမှုလည်းဖြစ်စေပါမယ်အကြောင်းအရာတစ်ခုကအတွေးခေါ်လွတ်လပ်တဲ့မဲဆန္ဒရှင်တွေကိုပို့ပြီးဆွဲဆောင်နေခြင်းမှာနောက်အကြောင်းအရာတစ်ခုကပို့ပြီးရှေးရိုးဆွဲဝါဒီတွေကိုဆွဲဆောင်နေပြန်ပါလိမ့်ရှင
်ဒီမှာမဲပြားမှာဟိုတစ်ခုကိုဒီဘက်ကယူနောက်တစ်ခုကိုတခြားပါတီကိုယူဆိုတာမျိုးတွေ့ရနိုင်ပါလေလူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးမှာတယောက်ကိုမဲထက်ပြီးတော့နောက်မျိုးဆက်ဘဝခွင့်ရေးကြတော့လဲထောက်ခံပြီးဒီနေရာမှာနောက်တစ်ဖက်ကိုပေးလိုက်တာမျိုးဖြစ်နိုင်ပါလေ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ Editor နဲ့ဆွေးနွေးခန်း၊ Gen C နဲ့အားကစားခန်းကစတဲ့အပတ်စဉ်စီစဉ်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဆုံး Editor နဲ့ဆွေးနွေးခန်းကိုစရအောင်ပါ။တိုင်းရင်းသားအင်အားစုတို့ရဲ့တစ်တုံရနှစ်ခွန်ထိုးစစ်ကိုလှုပ်ပေးထားခဲ့တဲ့တရုတ်ဟာအခုခါသူတို့ကိုထိန်ချုပ်ပြီးတော့စစ်ကောင်စီကိုပုံအော်ထောက်ပံ့လာပါတယ်။တဟာသူ့အကျိုးစီးပွားအတွက်တချင်းကမိတ်ဆွေဖွဲ့ထားတဲ့လူမျိုးစုအရေးကိုတရုတ်ကစွန့်လွတ်စတဲ့လိုက်တာလား။ခုတစ်ပတ် Editor နဲ့ဆွေးနွေးခန်းမှာမမတဆင်အောင်ကဦးကျော်ဆန္ဒကိုမေးမြန်းဆွေးနွေးထားပါတယ်။
ဒီတရုတ်ကတက်တုံညာနှစ်ခုညီနောင်သုံးဘွဲ့ပေါ့နော်ဒီစစ်စင်ရေးမှာတော့သူ့ဘက်ကဒီဓာတ်ရိုက်မကူညီတောင်မှလှုပ်ပေးထားခဲ့ပါတယ်အခုကျတော့သူတို့အတိုက်ရက်ဖို့ပြောပြီးတော့စစ်ကောင်စီဘက်ကနေကာကွယ်တဲ့ပုံစံဖြစ်လာပါတယ်အဲ့ပေါ်မှာဘယ်လိုသဘောရပါလဲ
တရုတ်ကသဘောထားမူပြောင်းသွားတာကအစကတည်းကညီနောင်သုံးဘွဲ့စစ်စင်ရေးကိုသူလှုပ်ပေးထားတာကို၌ကသူလိုချင်တဲ့အတိုင်းအတာကနေဆက်မှာဖြစ်နေတဲ့အဲကြပ်ချမ်းရဇုတ်ကိုင်းတွေကိုနှိမ့်နှင်းယူလောက်မှာအဆုံးချခဲ့တာဆိုဖြစ်ပါတယ်အခုလိုအဲတိုင်းရင်းသားညီနောင်သုံးဘွဲ့ကပူပြီးတော့စီရေးချက်ထွင်လာပြီးတော့လာရှုတိသိမ့်လာတယ်ဟိုမန္တလေးကြီးဒုထင်းချောက်လာတယ်ဘာညာဆိုတော့တေယုတ်ကစိုးရင်လာတယ်ဒီအတိုင်းဆိုရင်တော့စစ်ကောင်စီကကြာဆုံးသွားနိုင်တယ်စစ်ကောင်စီကြာဆုံးရင်သူ့ရဲ့အကျိုးစီးပွားကိုလောလောဆယ်ထိန်းသိမ်းကာကွယ်ပေးမဲ့အဖွဲ့အစည်းမရှိဘူးဖြစ်နေစစ်ကောင်စီကိုတန်လို့စင်ကြီးလုံးတော့မဟုတ်ဘူးဆိုတော့အဲ့ဒါနောက်တစ်ခုကအဲ့ဒီစစ်ကောင်စီသားကြာဆုံးခဲ့မယ်ဆိုရင်အနောက်နိုင်ငံတွေဘက်က NUG ကိုအစားထုတ်ပြီးတော့အသီးသားပြုတ်မှာပဲလောလောဆယ်မှာတော့အဲ့လိုဖြစ်လာရင်တရုတ်တွေသိပြီးတော့အခက်အခဲရှိမယ်အဲ့ဒါကြောင့်ဒီတိုင်းရင်းသားအဖွဲ့တွေကိုထိုးစစ်မစင်တော့ရက်တော့လို့သူအမိန်ပေးညွန်ကြားနေုံနဲ့မကဘူး NUG နဲ့မဆက်ဆံနဲ့ဆိုတော့ဟာတခါတည်းထည့်ပြီးညွန်ကြားနေရသိသာပါတယ်ဒီလိုစစ်ကောင်စီကြပြီးတော့ဒါဖေဖေဖြစ်မှာကြောက်တယ်အဲ့ဒါပိုကြောက်တာကတော့ NUG ကိုအစားထိုးပြီးအသီးမှတ်ပြုလိုက်ရင်အနောက်နိုင်ငံတွေရဲ့ဩဇာကပိုပြီးကြီးသွားမှာဆိုတော့သူစွန့်ရင်တို့ဒီကအဖြစ်အခုလိုလုပ်တာဖြစ်တယ်လို့ပြောနေမှာအ
ဲ့တော့ဒီလိုတရုတ်ကစစ်မတိုက်ဖို့ဖိအားပေးတာကိုတိုင်းနာလက်နဲ့ကင်နေရရောလိုက်နာပါမလားနောက်ဒီမှာ AA တို့ KIA တို့နောက်စကိုင်းတိုင်းမှာဆို PDF တွေလည်းစစ်တိုက်နေရရှိရဲ့ तू ကသူ့ဩဇာတက်ရောက်မလား
အဲ့နှစ်ပိုင်းတချို့ဖွဲ့တွေပေါ့လေ MNDA ကုကန်ဆိုလိုက်နာတယ်သူတို့ကတော့လိုက်နာမှာပဲ MNDA တို့ဟာ UWS နဲ့အတူတူဘာကဘာခွဲထွက်လာပြီးတော့တေယုတ်ဘက်ကိုတေယုတ်ကမြောက်ပေးလို့သူတို့ကအင်အားကြီးထွက်လာတယ်လို့အဓိကအဖြစ်ပြောမှာဖြစ်ပါတယ်သူတို့ကတေယုတ်ကရက်ဆူရက်ခိုင်းမှာပဲသူတို့ကတော့ဒါပေမဲ့ကျန်တဲ့ဖွဲ့တွေဟောလေသူတို့ကတော့လိုက်နာစရာစိတ်မရှိဘူးလို့ထင်ပါတယ်သူတို့ကသူတို့တိုင်းသားအရေးအတွက်သူတို့တော်လှန်နေကြတာဖြစ်တယ်အခုပဲTNL ဆိုရင်ဆက်တိုက်နေရပဲနောက်ပြီးတော့ KIA လည်းဆက်တိုက်နေရပဲ KIA ကိုသူတို့တရုတ်ကတားလို့မရပါဘူး KIA ဟာတရုတ်ရဲ့အကျိုးစီးပွားတွေကိုအများကြီးကင်ထားနိုင်လို့မြစ်ဆုံတရုတ်ကပြန်စားကျင်တယ် AIU လည်းအဲမှာ KIA လည်းထဲမှာရှိနေတာဒါအပြင်ပန်ဝါတရုတ်ကမြေရှားတွေကိုဝယ်ယူနေတဲ့နေရာအဲ့ပန်ဝါကိုလည်းပဲ KIA ကသိမ်းလိုက်တယ်တရုတ်ကနေကြတယ်ကဆိုသိမ်းလိုက်တော့တရုတ်ကဘာမှမတတ်နိုင်ဘူးနေစားကိုပိတ်ထားရမယ်ရှိတယ်တော့အေးပူဆိုးသေးရဲ့အေးဟာတေယုတ်နဲ့နေချင်းလဲဆက်မနေဘူးအေးဟာအနောက်ဖက်ဘော်ဒါကသူရဲ့အင်ဂျင်တွေစီးသေးတယ်အိမ်မှာအိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့စီးတယ်ဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်ပေါက်သူဆက်သွယ်လို့ရတယ်ဆိုတော့အေးဟာကုန်းတွင်းမှာပိတ်နေတဲ့နိုင်ငံမဟုတ်ဘူးနောက်ပိုပြီးအရေးကြီးတာတေယုတ်ရဲ့အဓိကအချက်အချာအဲ strategic open to ဟောဘောလေဘင်္ဂလားပင်လယ်အိန္ဒိယသမုဒ္ဒရာထွက်မဲ့ထွက်ပေါက်လဲသူတို့ကင်ထားတယ်စီးပွားရေးဇုန်ရေနံပိုက်လိုင်းတို့ဘာလို့ဒီစားရန်တို့အကုန်လုံးသူကင်ထားဆိုတော့သူကအများကြီးတင်းနိုင်ပါတယ်နောက်ပိုပြီးဒီညမှာတစ်ခုစတိရတာကဘုဒ္ဓထွန်းမနိုင်အေကတခါသူပြောဦးတယ်ကျွန်တော်သတ်မိတယ်အာတရုတ်ကကူညီရဲ့ဘာညာပြောတဲ့ခါသူကခြေပတ်ပြီးတရုတ်ကကူညီရင်ငါတို့နေပြည်တော်တက်စင်းကကြာပြီလို့ပြောဦးတယ်မမိလိုက်မယ်ဆိုတော့ဒီလိုဟာကိုစဉ်းစားကြည့်မယ်ဆိုရင်တော့တရုတ်ရဲ့ဩဇာဟာတချို့အဖွဲ့အစည်းမှာဆက်ရောက်နိုင်ပေမဲ့တိုင်းရင်းသားအဖွဲ့အစည်းသူ့ဩဇာကိုမနာခံမဲ့တိုင်းရင်းသားအဖွဲ့အစည်းရဲ့အများကြီးရှိနေလို့တော့ဒါကျွန်တော်ယူဆနိုင်ပါတယ်ဒါသိထရောက်နိုင်မယ်မရှိဘူးပြန်ပါအ
ဲ့ဒီ American အပါဝင်ပေါ့ဒီနောက်အုပ်စုကရောဒီမြန်မာရေးမှာဆက်ဖက်ဖို့အတွက်သူတို့ကအစဉ်သင့်ဖြစ်နေလားအဲ့သူတို့ဝင်လာမှာကိုတရုတ်ကရောစိုးရင်ရလောက်တဲ့ဒီချက်ချင်းစိုးရင်ရလောက်တဲ့အနေထားမှာရှိလားခုနဥကျော်ဆန္ဒပြောရဲဆိုရင်ဒီ NUG ကိုအတိမတ်ပြုလာနိုင်တယ်ဆိုရင်ဒီပေါ်မှာရောဒီအနောက်အုပ်စုတွေက American ပါဝင်ပေါ့သူတို့ကမြန်မာအရေးမှာဟိုဝင်ရောက်ဆက်ဖက်ဖို့ဆန္ဒရှိပါလား
ဆန္ဒရှိပေမဲ့လည်းလက်တွေ့တော့လုံးဝမဟုတ်ပါဘူးတကယ်တော့ဒါပေမဲ့သူတို့စောစောကပြောခဲ့သလိုစစ်ကောင်စီပြုတ်ကျသွားရင်တော့သူတို့ကNUG ဒါလည်းထိတ်ကြံနေဆိုတော့လုံးဝမှာပဲဒါဝင်ဆွတ်တဲ့သဘောမဟုတ်ဘူးနိုင်ငံရေးအဖြစ်သူတို့အစီအမပြလိုက်တာဖြစ်မယ်အဲ့ဒါကိုလည်းတရုတ်ကကြိုပြီးတော့မြင်တာဖြစ်မယ်လောလောဆယ်မှာတော့ဒါပိုပြီးအရေးကြီးတာအမေရိကန်ဥဆောင်တဲ့ Quad အဖွဲ့ပေါ့လေဒီအဖွဲ့ကသိပ်ပြီးတော့ခြေလှမ်းဆွတ်လာတယ်ဆိုရဲလို့ကွာဆိုတာအမေရိကန်ရဲ့အိန္ဒိယရဲ့ဂျပန်ရဲ့ဩစတြေးလျရဲ့ဘာသူတို့ကအင်ဒိုပစိဖိတ်လုံခြုံရေးဆိုပြီးတော့လှုပ်လာတယ်အင်ဒိုပစိဖိတ်ကအစနိုင်ငံသားရေးဝန်ကြီးအဆင့်ထောက်လုပ်ခဲ့တာနောက်ပြီးတော့အဲ့ဒါကကျေပြန့်လာပြီးတော့အင်ဒိုပစိဖိတ်ဒီပြင်မှာတန်းဆောင်လုံခြုံရေးတဖွဲ့အတွက်ပူးပေါင်းဆောင်ရွက်မယ်ဘာညာဆွေးလှုပ်လာတယ်ပြီးခဲ့တဲ့စက်တင်ဘာမှာလှုပ်ခဲ့တဲ့၄ချိန်မြောက်ထိပ်ကြီးစည်းဝေးပွဲမှာသမ္မတဘိုင်ဒန်ဆိုအတော်လေးကိုအခိုင်အမာပြောခဲ့တယ်ဒီကော့အဖွဲ့ရဲ့လူရဟာနိုဝင်ဘာပြီးရင်လည်းဆိုတော့ရွေးကောက်ပွဲပြီးရင်လည်းဆက်လက်ပြီးတော့လုပ်နေရမှာပဲဒီကိစ္စဆိုတော့အိန္ဒိယသမုဒ္ဒရာရဲ့တရုတ်ရဲ့ဤမှန်ချက်နောက်ပြီးတော့ Pacific ဆိုတာလည်းပဲတောင်တုပ်ပင်လယ်တို့ဘာလို့အဲ့ဒီဒေသတွေရဲ့သူတို့ Maritime Freedom and Fairness တို့ပြောတော့သူတို့ကတော့အဲ့ဒီမှာလွတ်လွတ်လပ်လပ်သွားနိုင်မှုလုပ်မယ်ဆိုတော့တရုတ်ရဲ့ချင်းချောက်မှုကိုအဓိကဟန်တာလူတွေဆိုတော့တိုက်ရိုက်သူတို့ပြောရတာဖြစ်ပါတယ်ဒါပြင်အဲ့ဂျပန်နဲ့တောင်ကိုရီးယားတခါမှမတက်ခဲ့ဘူးလေစပိုင်မှမတက်ဘူးလေသူပေါင်ပြီးတော့လည်းပဲသူကဒါမြောက်ကိုရီးယားကိုဆန့်ကျင်ပင်ပါရဖြစ်လာတော့ကော့အဖွဲ့ရဲ့အင်အားကပိုမိုကျေပြန့်လာပါတယ်ဒါကိုတရုတ်ကတော့သိပြီးတော့စိုးရိမ်နေဟန်တူတယ်နောက်ပိုပြီးစိုးရိမ်ပကောင်းတာကအဲ့ကော့အဖွဲ့မှာပါတဲ့အိန္ဒိယလည်းပဲမြန်မာနိုင်ငံကိုအထူးစိတ်ဝင်စားတယ်အိန္ဒိယမြန်မာထိုင်းအဝေးပြေးနမကြီးဖဖို့အတွက်အထူးစိတ်ဝင်စားနေတယ်နောက်ရခိုင်မှာကလဒန်ဘက်ဆုံးစီမံကိန်းလုပ်နေတယ်ဆိုတော့ဒီဟာအတွက် AA ကိုအစီအမပြုဖို့ AA နဲ့ဆွေးနွေးသူတို့ဆွေးနွေးမှုတွေရှိတယ် official state authority မဟုတ်တော့လည်းပဲသူတို့ဟာဒါသူတို့နည်းနဲ့သူတို့ဆွေးနွေးနေတယ် AA ကလည်းသူတို့လူမျိုးရေးကိုစီမံရေးလူမျိုးရေးကိုကာကွယ်လို့ပြောထားရဲဆိုတော့အိန္ဒိယနဲ့လည်းပဲသူတို့မဖြတ်ဘူးဆိုတော့တရုတ်ကသိနေရရင်ဟိုဘက်ရောက်ချောက်သွားမှာပဲ AA တို့ကပါလို့အဲ့ဒါကိုလည်းသူတို့ဆွေးနွေးတယ်နောက်ဘင်္ဂလားဒေ့ရှ်မှာရှေ့ခါစနာဆိုတာ pro chinese လို့ပြောလို့ရတယ်သူစီမံရေးနေပါတယ်သူစကားနားထောင်နေပါညာအေးဘယ်တဲ့ route အတွက်သူကအဓိကလုပ်တာရှိရဲ့အခုမိုဟာမက်ယူနုစ်ကတော့နည်းနည်း pro west လို့တရုတ်ကမြန်ရှိရဲ့တရုတ်ကိုသူရလူလာတဲ့လူလို့သူတို့မသတ်မှတ်ဘူး Suruh arah rumah Bangladesh itu India rumah Cipta itu juga suruh malam itu. Di tahun ini alam cungki entah. Tapi itu awak mesti di tahun itu di dia orang upaya jenis apa ni? Enyu jite lah maros lucu semua sweat terborosi barai.
Tapi supaya kadi mema ayi mati juga nyaman dulu bos sekarang siapa sebiji timnya biro dulu ya cuci siwa uka kue pitoan naik mamla.
Taro. Pioya kepala, ada depends pula. Bapa mama mudi dulu esunya. Kau kau pelu yang hendak jenis dia esunya kau kau mabat dua orang. Tapi ini dari yang asli miala esunya. Maka kau naik udah jenis siu esunya. Sekarang siu dulu pelak tawa. Tapi tuh tunggu dulu ya pioja ni. Tiupa terkira. Pi dulu ya. Tiup mudi juga pun mudi itu lah ni. Cuma dulu dah hasil ya dah. Nam marek zani boleh dah. Sungguh macam game tu, kalau wrong game tu kita ni dah lihat eh, tu tu ni macam sungguh ni saya macam beli tuan ni ada sura. Sekarang sih tu, elok di sura ambilin hai mudah lah. Elok kita ada dia kau hentai mula, elok leh tu lama pula. Elok leh ini dah pukul dia dah pernah pas tu, sih ni nak aku leh mempandi jengku. Tapi tayang dari tu, tu longwa, nanti longwa pesap lagi mula sura, sih lewat tu lagi mana mesti bahu lah semua tu. Tuha, nampak long tinggal tarian. Tanah ini, nampak kuat kerja jenis terbodoh sih lu terima le. Surat dikisah mara, tuha. Biasa sekarang sih cuci baju di biar, lama kau ke depan yang mes surat lewe, tapi menolit yang baru. Tapi indah di tulen ini azuye, hujah sih mati lain, punat mute pimpin orang mara.
Tikelu maka kau pinai mubot itu ya cuci baju sekarang sih maka kau pinai busu ini tiupka balu lah nai mala.
Kakak pun naik bus pun dah tua, sunter lagi orang mahu dekisau. So belurunya tu kakak naik ni, pun sudah ni orang mahu butuh oleh tu ni ni orang tua, pisah macam mana? Aku lola jalan tua, semua muncul dah ni. Juga belu biru ada, juga belu ada lah. Si macam ni, so aku si kongsiga, enak di parit ramjan si belu ni banyak sesuatu ni, tuan ni, tu orang tuan nalar orang mesti tahu bodi ni, tu ni anima, aitu ni sahaja esok. Juga sekarang sini saya energi itu terbaca ke pembinaan kita kerana membawa energi ini juga pilih lepas sengaja energi untuk cara ini kami sekarang sudah lima mempunyai tunggul yang lebih terhadap ini agama atau orang India itu jenis ini kerana kita ada yang tua jadi sekarang sudah ambil hari terbaca itu energi itu tanya jadi mempunyai apa itu energi apa pembinaan orang yang susah ada yang terus Juga boleh lupa yang lepas. Energi mempadu juga boleh hutan ini. Takkan abis ada kemen, baru pinai malas juga lupa. Ada yang mana energi bau telu juga lebih hantu halim. Ada usul ini usul ini. Sekarang saya energi juga boleh mempadu juga lupa itu bosi bahasa. Elu pun dah mula juga cuaca umah. Tapi cuaca lu nasib mau minyak usul ini lepas. Tiupa ni mana yang nampak sedap buku. Kau ngaji buat nyaji bawa, korang pakai bawa di kah abis kere, si mabiru mau mimbu suru, dah tolong aku mabiru abu suru mukti lah, di shopping letter mah, yang ahi habu yosin biar kah, pungan mukti yang lain, polisi aku macam nak jang ngaji bawa, jaga tu cuci bawa kah biar, terus wujud supply jam hokun aku lupa yang lain, so aku lewe tu polisi mau mimbu suru hasil jadi macam ni lupa yang lama bawa tu dolewe, lupa aku ni dah ni lupa yang melulu. Biasa bahu elah, itu biasa ni mulai tinggal ni lor.
Eh, dia juga ya, di China itu lama ni ko happy life ni lah. Di, pada mungkin ni orang ni lor, lelaki itu tangsuram hopen ni seni buat pekoh ni bah, itu aro.
Rasul juga ni elah, lelaki itu tangsuram lama ni sesuatu belu, anak telah dale, lelaki makan ini sesuatu yang siapa, lelaki makan ini sesuatu dunia yang lama, anak tu lelaki ini lor telah kerja bersuara. Kalau tu lain lu jalan lu pergi tu, kau nak turun lu ber, pergi macam apa sebab tu dia pergi jaga. Tapi ini dah rehat, now ini mahu bawa tu, mesti kita kira, oh, lu lagi apa dia tanya kira, pergi niaya ni, bawa niaya tu, tu sebab seksi tu nak bayar macam apa nak pergi, nak bayar macam pola ni, elu, TNL lu, ini macam apa pergi niaya sini lah, betul malah ber, tu dia di sini ber, langsung ber, lekang jalan bawa tu, ada lu tu lu pula apa sebab. So tiupkan leh baru tajam tu, tiup tang mahu jadi ini pupi bi macam ini, mana leh masih tiup konsi konyung tu, tu semua dibuat sotel pelajar bisu,
ကျော့ဂျန်စီစီစမာနိုင်ငံသားမှာကြောင်းသွားတက်ခြင်းလို့ကြောင်းလျှောက်တဲ့သူတွေရဲ့အခက်အခဲကိုကူညီဖြစ်ရှိမဖို့ဂျိတ်ဒဟုတ်ဆိုတဲ့အဖွဲ့လေးကိုတီထောင်ထားတယ်လို့မြန်မာကျောင်းသားလူငယ်၃ယောက်ကပြောပါတယ်။ကျောင်းတွင်ရှောက်တုံးကကိုရိုင်းတွေ့ကြုံခဲ့ရတဲ့အခက်အခဲတွေကိုတခြားသူတွေကိုမကြုံစေခြင်းလို့သူတို့ရဲ့အတွေ့အကြုံတွေကိုအခမဲ့ဖြန့်ဝေပေးဖြစ်တယ်လို့လက်ရှိအမေရိကန်ထ
ကျွန်တော်ကလည်းတော့လေ college counseling နဲ့ပတ်သက်ပြီးတော့တော်တော်လေးလိုက်ရှာခဲ့ရတယ်။ဟိုတချောင်းဝင်တချောင်းထွက်လူတွေလိုက်မိပတ်စံတွေကလည်းပေးရတယ်ပေါ့လေ။ဟိုလိုက် class တစ်ခုဆိုရင်တနင်္ဂနွေကိုတသိန်းခွဲနဲ့တိန်းနဲ့လို့ပေးရတော့အော်ဂျီယာလေးကဘာမှမခက်ဘူးပေါ့နော်။ဟို essay editing လေးထုတ်ပေးရတာကဟိုငါ click ကြရတယ်ပြန်လုပ်ပေးနိုင်တော့တယ်ငါ။ချောင်းလေးတစ်ခုဝင်သွားရင်တော့ဟိုချောင်းနောက်ရင်ပြန်ကူညီနိုင်တော့မယ်ဆိုပေမဲ့ရွေးချက်လေးကအဲ့ဒီတည်းရှိ
။ကျွန်တော်ကကြာတော့ဒီ US ကိုကျောင်းလျှောက်နေတဲ့အချိန်မှာကိုမှမိကွန်းတွေရှိတိုင်းဒါမှမဟုတ်မရှင်းသိတဲ့ဟာတွေရှိတိုင်းအွန်လိုင်းမှာရှာကြည့်ရင်ဒီ US ကကျောင်းသားတွေအတွက်ကိုပဲကူညီပေးတဲ့ resource တွေရှိတာဖြစ်ပါတယ်။ကျွန်တော်မြန်မာကျောင်းသားတွေ international ကျောင်းသားတွေအနေနဲ့ US ကိုကျောင်းလျှောက်ဖို့အကြအလွန်ခက်ခဲသောကြောင့်ကျွန်တော်ကကြတော့ကျွန်တော်အခုရခဲ့အတွေ့အကြုံတွေကိုသူများတွေနောက်လာမယ့်ကျောင်းသားတွေကိုပြန်မျှဝေပေးလို့ရအောင်လို့ရည်ရွယ်ချက်နဲ့ကျွန်တော်ဒီ Check the Hooks ရဲ့ organization ဖွဲ့တာဖြစ်ပါတယ်။
ပေါ့ကျွန်တော်တုန်းကတော့ဒီကြောင်းလျှောက်တဲ့အချိန်မှာကျွန်တော်ဘာမှနားမလည်ခဲ့ပေါ့နော်ဒီ SATA ဖြေရမယ်ပြီးတော့ဒီ extra curricular လောက်ရမယ်ဒီ high တခုမှဘာမှနားမလည်ခဲ့အဲ့တော့ကျွန်တော်ပထမဦးဆုံး US ကြောင်းလျှောက်ဖို့စုံစမ်းတော့ကျွန်တော်ဒီ online မှာဒီ Harvard တို့ Brown တို့ဒီ Rice တို့ဝင်တဲ့အကိုအမအိမ်နဲ့ဆက်သွယ်ရခဲ့ပေါ့နော်အဲ့မှာစပြီးကျွန်တော်ရဲ့ပညာရေးလမ်းကြောင်းကဖွင့်သွားခဲ့ပေါ့ကျွန်တော်တုန်းကဒီကြောင်းနေတက်ရောက်ဖို့ကြည့်ရချက်မရှိခဲ့ဘူးဒါပေမဲ့သူတို့နဲ့စကားပြောကြည့်တဲ့အချိန်မှာဒီကြောင်းနေက financial aid အပြည့်ပေးတယ် scholarship တွေအပြည့်ပေးတယ်ဆိုတာတီးခဲ့တဲ့အတွက်ကျွန်တော် US ကျောင်းလျှောက်ဖို့ inspire ဖြစ်ခဲ့ပေါ့နော်အဲ့လိုမျိုးပဲကျွန်တော်ဒီ3နှစ်လောက်ကြိုးစားပြီးတဲ့အချိန်မှာလက်ရှိ MIT မှာဒီ financial aid နဲ့တက်ရောက်နိုင်ခဲ့ပေါ့နော်အားကြောင့်ကျွန်တော်ဒီတော့နာမည်ကလေးလူငယ်အတွက်လည်းဒီလိုမျိုး US မှာကျောင်းတက်နိုင်ဖို့အတွက်ကူညီခြင်းနဲ့အတွက်ဂျိတ်ကိုစတင်ထောင်ခဲ့ရဖြစ်ပါတယ်
ဒါအမေရိကန်ပြည်တော်စုမှာရှိတဲ့ထိတ်တန်းတက္ကသိုလ်တွေမှာတက်နေတဲ့လူငယ်လေး၃ယောက်ကသူတို့ကြောင်းလျှောက်တုန်းကခန်းစားခဲ့ရတဲ့ခန်းစားချက်တွေပေါ်မှာအခြေခံပြီးတော့ဘာကြောင့်မလို့ဂျိတ်ကိုဖွဲ့စည်းရတာလဲဆိုတာပြောပြခဲ့တာเนาะအဲ့တော့ဂျိတ်ဆိုတာဘလို့ဖွဲ့စည်းမျိုးလဲ
အဓိကကတော့ American ပြည်အောင်စုနဲ့တခြားနိုင်ငံရဲ့ခြားရေးမှာရှိတဲ့ scholarship တွေကိုမြန်မာကျောင်းသားတွေနဲ့ပုံမှန်ရင်းညှိလာစေဖို့ဒီလိုကျောင်းလျှောက်တဲ့အခါမှာလွယ်လွယ်ကူကူချွတ်ချွတ်ဝင်းနဲ့ကျောင်းလျှောက်နိုင်ဖို့အတွက်ကျွန်တော်တို့လက်လန်းမီတလောက်လေးကိုမြန်မာကျောင်းသားတွေပြန်လည်မျှဝေခြင်းနဲ့အဖွဲ့လေးပေါ့ဆက်စားခြင်းတော့ volunteer က300ယောက်ပေါ့ကျွန်တော်300ယောက်ပြီးတော့အခုကြာနောက်ဆုံးတော့ volunteer 33ယောက်အထိပေါ့ရှိခဲ့ပါပြီပေါ့လေ
ဂျိတ်ဖွဲ့ကဘယ်လိုပုံစံနေနဲ့မြန်မာလူငယ်တွေကိုအကူအညီတွေပေးနေတာလဲ
အခုကျွန်တော်တို့လက်ရှိအဓိကအားဖြင့်လုပ်နေရတာတက္ကသိုလ်များစီတိုးဆိုတဲ့ 1-to-1 ဒီ college advising program တော့ရှိရပေါ့เนาะဒီ program မှာဆိုရင်ကျွန်တော်တို့ကဒီကျောင်းသားတွေရှောက်မဲ့ကျောင်းတွေ list တွေကြည့်ပြီးရပြီးတော့ဒီ essay ရဲ့နေရာမှာကျွန်တော်တို့ကဖတ်ပေးရဖတ်ပေးပြီးတော့ဒီ essay တွေမှာလိုအပ်ချက်တွေဒါလိုအပ်ချက်တွေရှိလဲဘယ်လိုမျိုးရေးတင်လဲအဲ့လိုမျိုးစသဖြင့်ကူညီပေးရပေါ့เนาะပြန်နောက်တစ်ခုကကြတော့ English proficiency exam တွေဘလို့ဖြေရမလဲအဲ့လိုမျိုး tip တွေကိုလည်းကျွန်တော်တို့ကလက်လန်းမိသလောက်ကူညီပေးရပါတော့
ကျွန်တော်တို့မှာကျောင်းလျှောက်ကြမယ်ဆိုတဲ့ webinar series လေးလည်းလုပ်နေရဖြစ်ပါတယ်ဒီ webinar series မှာဒီနိုင်ငံတကာထိပ်ပြီးတက္ကသိုလ်တွေမှာပညာသင်ဆုနဲ့တက်နေသောမြန်မာကျောင်းသားတွေလာပြီးအတွေ့အကြုံတွေကိုမျှဝေပေးတဲ့သဘောနဲ့ webinar series တွေလုပ်ပါတယ်အခုဆိုရင်ကျွန်တော်တို့မှာ webinar ကြ16ခုအောင်မြင်စွာလုပ်ခဲ့ပြီးပါပြီဒီ webinar မှာဆိုရင် US မှာရှိတဲ့ Ivy League တက်နေတဲ့ကျောင်းသားတွေ UK ရ Russell Group မှာတက်နေတဲ့ကျောင်းသားတွေပြီးတော့လည်း UK ကကြာ Chevening's scholarship ရရှိခဲ့တဲ့ကျောင်းသားတွေအထိလည်းပါဝင်ပြီး guest speaker လာပြီးပြောပါခဲ့တာဖြစ်ပါတယ
်။ကျွန်တော်တို့မှာ content series တွေ video series တွေလည်းရှိပါတယ်။content series နာမည်ကတော့ကျောင်းလျှောက်လမ်းညွှန်ဆွဲ content series ဆိုတာ။အဲ content တွေမှာတော့ဒီနှစ်က US ကကျောင်းတွေကိုဘယ်လိုရှောက်အောင်လဲပြီးတော့ extra credit လောက်ရေးပြတင်တယ်ပေါ့လေ။ဒီဟာကြီးအားကြီးအကုန်လုံးကကျွန်တော်တို့ရဲ့ own tune တွေဖြစ်တယ်။ဒါ volunteers တွေအားနဲ့ကျွန်တော်တို့ရဲ့ဟိုဘယ်လိုပါမလဲ။တိတမြမြဟုတ်ဟာအကုန်လုံးဒီ content တွေနေနေရေးပြီးမျှဝေတာဖြစ်ပါတယ်ဆို content ပေါင်းကကျွန်တော်30ကျော်ရေးပြီးပါပြီပြီးလို့ရှိရင်ကျွန်တော်မှာ video series လည်းရှိရပါတယ်ဗီဒီယို series ကတော့ကျွန်တော်တို့ဒီအကြောင်းဝင်ခွင့်ရတဲ့လူရဲ့ essay ကို ဖတ်ပြရဲ့ series ဆိုတော့ဘယ်လိုမျိုးဘယ်လိုမျိုးရေးရမလဲဘယ်လိုမျိုးတူရမလဲဘယ်လိုမျိုးပြရမလဲဆိုရဲ့ suit to view video series လည်းရှိပါတယ်ခင်ဗျ
ဒီလိုဂျေးရဲ့အခမဲ့အကူအညီပေးနေတဲ့အစီအစဉ်တွေကိုဘလို့ platform တွေကနေမြန်မာလူငယ်တွေလက်ထဲကိုရအောင်လုပ်ပေးနေလေ
ဒီမြန်မာပြည်မှာလူသုံးများဆုံးဖြစ်တဲ့ social media Facebook မှာအဓိက information တွေမျှဝေတာဖြစ်ပါတယ်ဒါပေမဲ့ဆက်သွယ်လွယ်ကူအောင်လို့အခြား platform တွေဖြစ်တဲ့ Instagram, Telegram, YouTube တို့မှာလည်းရှိပါတယ်ကိုပိုင်းတီထောင်သားရဲ့ website လေးလည်းရှိပါတယ် checkthehook.com ဆိုပြီးတော့ online မှာရှာလို့ရပါတယ်နေချင်းသမျှမေးခွန်းတွေကိုလည်းကျွန်တော်တို့ check ရဲ့ messenger မှာလာမေးနိုင်ပါတယ
်ကဲဂျင်စီတို့ရေဂျိတ်ကလေးတွေတစ်ခုနဲ့တစ်ခုနဲ့အပြန်အလှန်ချိတ်ဆက်ပြီးတော့အကူအညီပေးနေတဲ့မြန်မာလူငယ်လေးတွေရဲ့ဂျိတ်အဖွဲ့လေးကြောင်းကြားခဲ့ကြရတာနော်ရှိတဲ့ဘက်ဒီကြားလို့ရှိရင်လဲဂျင်စီတွေအတွက်ဂျင်စီရှိနေပါတယ်ဆက်ဆက်စောင့်ကြည့်ကြပါနော်
POA မြန်မာပိုင်းရဲ့ကြာတာပြင်းနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တပတ်အတွင်းအားကစားအစီအစဉ်မှာကိုရနိုင်ကစူးစီးတင်ဆက်ထားပါတယ
်ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်အနေနဲ့ဆော်ဒီနိုင်ငံကအရမ်ကိုယင်းနံကုမ္ပဏီနဲ့အချို့သူစောင်းရနေတာတွေကိုရပ်တန့်ဖို့ professional မျိုးသမီးဘောလုံးသမား100ကျော်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်ရမ်ကိုကုမ္ပဏီအနေနဲ့လာမယ့်2026ကမ္ဘာဖလားနဲ့2029မြို့သမီးကမ္ဘာဖလားတွေအပါအဝင် FIFA ကကျင်းပနေတဲ့နိုင်ငံကပြိုင်ပွဲတွေကိုငွေကြေးအဖြစ်ထောက်ပံ့ကူညီပြီးတော့ sponsor ပေးဖို့ပြီးခဲ့တဲ့ April ကFIFA နဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဆော်ဒီနိုင်ငံရဲ့လူခွေရမှတ်တမ်းတွေကြောင့်မြို့သမီးအခွင့်အရေးလှူရှားသူတွေနဲ့လိင်လူချစ်သူတွေအပါအဝင်လူခွေအဖွဲ့တွေကဒီပေါ်မှာဝေဖန်နေကြပြီးတော့အခုခါမှာမြို့သမီးဘောလုံးသမားတွေက FIFA ကိုအိတ်ဖွင့်ပေးစာပို့ပြီးတော့တောင်းဆိုလိုက်တာဖြစ်ပါတယ်။FIFA အနေနဲ့ Aramco ကုမ္ပဏီနဲ့အကျိုးလူဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ပြီးတော့သူ့နေရာမှာလူအခွင့်အရေးကြားမလိန်တန်းလူညီများရေးနဲ့ကျမတို့ကမ္ဘာကြီးရဲ့အနာဂတ်လုံခြုံစိတ်ချမှုရှိဖို့စတဲ့စံတန်ဘိုးတွေနဲ့ကန့်ညီတဲ့နောက်ထပ်တခြား sponsor တခုနဲ့အစားထိုးဖို့ FIFA ကိုတိုက်တွန်းတယ်ဆိုပြီးတော့အဲ့ဒီအိတ်ဖွင့်ပေးစာထဲမှာပြောထားပါတယ်။ဒါပြင်နောက်ဆုံးမှာ sponsor ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းကျွန်းဝိုင်းဆိုင်ရာနောက်ဆက်တွဲရိုက်ခတ်မှုတွေကိုပြန်လည်သုံးသပ်ဖို့အတွက်အကစားသမားကိုယ်စားလှယ်ပါဝင်တဲ့ committee တစ်ရပ်ကိုဖွဲ့ဖို့ကိုလည်းအဆိုပြုထားပါတယ်ဖီဖာကတော့အခုလိုကြောင်ကြောင်စပွန်ဆာတွေကနေရတဲ့ဝင်ငွေတွေကနေအမျိုးသမီးဘောလုံးပွဲတွေနဲ့အမျိုးသမီးဘောလုံးဖွံ့ဖြိုးတိုးတက်ရေးအဆင့်ဆင့်တိုင်းမှာယင်းနည်းမြုပ်နှံမှုတွေပြန်လုလာနိုင်သလိုထပ်ပြီးတော့လည်းတိုးလာနေတယ်လို့လည်းပြောပါတယ်ဒီစားနဲ့ပတ်သက်ပြီးတော့တန်းနိုင်သလောက်အများဆုံးပြန်လည်တုံ့ပြန်နိုင်ဖို့လှုပ်ရှားမှာဖြစ်တယ်လို့ Aramco ကုမ္ပဏီရဲ့ကိုယ်စားလှယ်ကတော့ပြောပါတယ်ဆော်ဒီနိုင်ငံဟာအခုနောက်ပိုင်းဘောလုံးပွဲတွေပါဝင်ဂေါတီ Formula 1စရှိတဲ့အကစားပြိုင်ပွဲတွေမှာလည်းငွေကြေးယင်းနည်းမြုပ်နှံမှုတွေအများအများလှုပ်ပြီးတော့အင်္ဂလကအားသာပြိုင်ပွဲတွေကိုဝင်ရောက်ထိုးဖောက်လာနေတာဖြစ်ပါတယ်ခင်ဗျာ အမေရိကန်ဘက်ကဘောလုံးပွဲတွေမှာတော့မက်ဆီရဲ့အင်တာမိုင်းမီအသင်းဟာလာမယ့်2025မှာကျင်းပမယ့် FIFA ကမ္ဘာကလပ်ချန်ပီယံများဖလားပြိုင်ပွဲကိုဝင်ခွင့်ရသွားခဲ့ပြီဖြစ်ပါတယ်အင်တာမိုင်းမီအသင်းဟာအဲ့လို FIFA ကမ္ဘာကလပ်ချန်ပီယံများဖလားကိုဝင်ခွင့်ရသွားတဲ့အပြင်ဒီပြိုင်ပွဲရဲ့ဖွံ့ဖြိုးကိုလည်းမိုင်အမီမှာကျင်းပသွားမှာဖြစ်တယ်လို့FIFA ဥက္ကဋ္ဌ Gianni Infantino ကပြောပါတယ
် So I have three things to tell you. The first, many congratulations for winning the supporter shields.
ကျွန်တော်ခင်ဗျားတို့ပြောစရာသုံးခုရှိပါတယ်။ပထမတစ်ခုကတော့ MLS Supporters Day ကိုရပ်သွားတဲ့အပြင် Major League မှာလည်းအမှတ်အများဆုံးနဲ့စံချိန်တင်လိုက်တဲ့အတွက်ဂုဏ်ယူပါတယ်။ခင်ဗျားတို့ကအမေရိကန်ဘောလုံးရာသီမှာအကောင်းဆုံးအသင်းမှာဒုတိယတစ်ခုကတော့ဒီနေ့မှာခင်ဗျားတို့ရဲ့အကောင်းဆုံးခြေစွမ်းကြောင့်လာမယ့်2025 FIFA ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲကိုလည်းထပ်ထိုက်တန်တန်နဲ့ဝင်ခွင့်ရသွားပါပြီ။တတိယတစ်ခုကတော့ FIFA ကလပ်ချန်ပီယံများဖလားကိုကျင်းပမယ့်မြို့တွေထဲမှာမိုင်အမီနဲ့ပါရာနဲ့အမျှဒီပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားဖြစ်တဲ့အဖွင့်ပွဲစဉ်ကိုမိုင်အမီကပေးသက်6000ကျော်ဆက်နဲ့ Hard Rock ဘောလုံးကွင်းမှာကျင်းပသွားမှာဖြစ်တဲ့ဆိုတာပြောလိုပါလေ
။2025 FIFA ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲကိုတော့မြို့တော် Washington DC ပါဝင် New York New Jersey Miami Charlotte Orlando Nashville Cincinnati LA Atlanta Philadelphia နဲ့ Seattle မြို့တွေမှာဇွန်လ15ရက်နေ့ကနေဇူလိုင်လ13ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ American မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ Major League ပြိုင်ပွဲမှာတော့Inter Miami အသင်းက New England Revolution အသင်းကို 6-9 နဲ့နိုင်သွားခဲ့ပါတယ်။ဒီပွဲမှာ Argentina တိုက်စင်မှု Messi ဒုတိယပိုင်းမှာဝင်လာပြီးတော့3-0သွင်းပေးခဲ့ပါတယ်။ဒါဟာ Messi တွက်တော် Major League မှာပထမဆုံးအကြိမ် Hat-trick သွင်းပေးနိုင်ခဲ့တာလည်းဖြစ်ပါတယ်။ ဒါမှမဟုတ်အမေစီမြောက်ခင်ပြီးခဲ့တဲ့တနှစ်ခွဲကမေဂျာလိ29သင်းထဲမှာအောက်ဆုံးစစ်မှာရှိနေခဲ့ပြီးတော့အခုခါမှာတော့အင်တာမိုင်းမီသင်းဟာပလေးအော့ဖ်မကစားခင်ပုံမှန်ဘောလုံးရသည့်အကုတ်မှာ84မှတ်နဲ့ထိတ်ဆုံးကနေရက်တည်ပြီးတော့ MLS စပိုတာဒိုင်းကိုလည်းရသွားခဲ့ပါတယ်။အင်တာမိုင်းမီသင်းရဲ့ပူတဲ့ပိုင်ရှင်ဖြစ်တဲ့ David Beckham ကတော့အင်တာမိုင်းမီသင်းရဲ့ဒီဆုကပရိသတ်တွေအတွက်ဖြစ်ကြောင်းဘာကြောင့်လဲဆိုတော့ပရိသတ်တွေဟာခက်ခဲတဲ့အချိန်မှာအသင်းနဲ့အတူရက်တည်ပြီးတော့အသင်းကိုအားပေးခဲ့သလိုအသင်းအနိုင်ရတဲ့အချိန်မှာလည်းအားပေးခဲ့တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဒီလိုမျိုးကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ပြည်သူနိုင်ငံက PSG အသင်းဟာနီးပြ Luis Enrique ကိုလာမယ့်2028ခုနှစ်အထိစာချုပ်ဆက်တမ်းတိုးဖို့သဘောတူလိုက်ပြီးဖြစ်တယ်လို့သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။အခုလာမယ့်ဘောလုံးရာသီကုန်မှာစာချုပ်ဆက်တမ်းကုန်ဆုံးတော့မဲ့ Luis Enrique ကို PSG အသင်းကစာချုပ်နောက်ထပ်နှစ်နှစ်သက်တမ်းတိုးလိုက်တာဖြစ်တယ်လို့ပြည်သူသတင်းမီဒီယာတွေကဖော်ပြကြပါတယ်။ Luis Enrique ဟာ PSG အသင်းကို2023မှာစပြီးတော့နီးပြားဖြစ်တဲ့ကိုင်းတွယ်ခဲ့ပြီးတော့ပထမနှစ်မှာပဲသူဟာပြင်းထန်မှတ်ပေးချန်ပီယံဆုနဲ့ရှုံးထွက်ဖလားနှစ်ခုလုံးကိုယူပြီး Champions League မှာလည်း Semi Final အထိတက်နိုင်ခဲ့တာပါ။ဒါကြောင့်သူ့ကို PSG အသင်းတာဝန်ရှိသူတွေကစာချုပ်သက်တမ်းတိုးဖို့ဆန္ဒရှိနေကြတာပါ။အသက်54နှစ်ရှိဖြစ်တဲ့ Barcelona နီးပြားဟောင်း Luis Enrique ဟာဘာစလိုနာအသင်းကို2015ခုနှစ်ကဥရောပချန်ပီယံလိဂ်နဲ့အတူခရိုင်ဘယ်လို့ခေါ်တဲ့ဖလားသုံးလုံးနဲ့ယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ဂျိုင်းပွဲတွေဖတ်မှာတော့ဘယ်လာရုစ်နိုင်ငံကအာရီနာဆာဗလန်ကာဟာအမျိုးသမီးတွေဘက်မှာ WTA ကမ္ဘာအဆင့်တက်ဖြစ်သွားပါပြီ။ဆာဗလန်ကာဟာပိုလန်နိုင်ငံကအီဂါစဝက်တိုက်ကိုကျော်ပြီးတော့ WTA ရဲ့ကမ္ဘာအဆင့်တက်ဖြစ်လာခဲ့တာပါ။ဆာဗလန်ကာဟာဒီနေ့ Grand Slam ပြိုင်ပွဲတွေမှာ Australian Open နဲ့ American Open တွေကိုအနိုင်ရခဲ့တဲ့အပြင်တခြား WTA ပြိုင်ပွဲတွေမှာလည်းဘိုဆွဲခဲ့တာပါ။အမျိုးသမီးတက်နစ်ပြိုင်ပွဲတွေဘက်မှာတော့ကစားသမားတွေအနေနဲ့တစ်နှစ်ကို WTA 500 Series ပြိုင်ပွဲအနည်းဆုံး6ခုဝင်ပြိုင်ရမှာဖြစ်ပြီးတော့ဇယတိုက်ကတော့ဒီနေ့မှာပွဲတွေပန်းနေတာကြောင့်ဒီနေ့အာရှမှာကစားခဲ့တဲ့ Asian Tour ပြိုင်ပွဲတွေကိုဝင်မပြိုင်ခဲ့ပဲနှစ်ပွဲပဲဝင်ပြိုင်ခဲ့တာပါ။ဒါကြောင့်သူမဟာ WTA အဆင့်သတ်မှတ်ချက်မှာအမှတ်ရော့ပြီးတော့ဆာဗလန်ကာကကမ္ဘာအဆင့်တက်ဖြစ်လာခဲ့တာပါ။မနစ်တုန်းကတော့ဆာဗလန်ကာဟာကမ္ဘာအဆင့်တက်နေရာကိုနှစ်လလောက်ရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့ဇယတိုက်ကသူ့ကိုပြန်ပြီးတော့ကျော်တက်ခဲ့တာပါ။ဆာဗလန်ကာကတော့သူ့အနေနဲ့ဒီနေ့မှာကမ္ဘာအဆင့်တက်နေရာမှာပို့ပြီးတော့ကြာကြာနေနိုင်ဖို့မျှော်လင့်ထားပြီးဘယ်လောက်အထိဆက်နေနိုင်မလဲဆိုတာကတော့စောင့်ကြည့်ကြတာပေါ့ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံကအိုလံပစ်စပိန်ကြီးချန်ပီယံခရစ်ဖိုင်ဟာကင်ဆာရောဂါနောက်ဆုံးအဆင့်ကိုခံစားနေရပြီးတော့နောက်ထပ်အသက်ရှင်ဖို့နှစ်နှစ်ကနေ၄နှစ်လောက်ထိပဲကျန်တော့တယ်လို့ပြောလိုက်ပါတယ်။သူဟာစီးကျိတ်ကင်ဆာနောက်ဆုံးအဆင့်ကိုခံစားနေရတာဖြစ်ပြီးတော့လွန်ခဲ့တဲ့တစ်နှစ်လောက်ကလေးကသူ့ရဲ့ကင်ဆာရောဂါဟာကုလို့မရတော့ဘူးဆိုတာကိုသိနေခဲ့တာဖြစ်တယ်လို့ပြောပါတယ်။သူ့အနေနဲ့ကုလို့ကင်ဆာဝေနာနောက်ဆုံးအဆင့်ကိုခံစားနေရပြီမဲ့လည်းစိတ်တမကြပဲနောက်ဆုံးကျန်နေတဲ့အချိန်လေးအတော်များများကိုပြောပြောရှင်းရှင်းနဲ့ပြုသဘောဆောင်ပြီးတော့ဖြတ်တန်းရင်ဘွားရဲ့တံမိုးတွေကိုအတိမတ်ပြုကျေးဇူးတင်မိတယ်လို့ပြောပါတယ်။ဒါကအိုလံပစ်ပြိုင်ပွဲထက်ကြီးမားသလိုတခြားအရာအားလုံးထက်ကြီးမားတယ်လို့လည်းသူကပြောထားပါတယ်။ဝိုင်းဟာ2004ကနေ2012အထိကျင်းပခဲ့တဲ့အေသင်းဘေကျင်းနဲ့လန်ဒန်အိုလံပစ်ပြိုင်ပွဲတွေမှာဗြိတိန်နိုင်ငံအတွက်စပိန်စီးပြိုင်ပွဲကနေရွှေတိတ်6ခုယူပေးခဲ့သလိုကမ္ဘာချန်ပီယံဆုကိုလည်း17ကြိမ်ရရှိခဲ့ပြီးတော့ဗြိတိန်ရဲ့အအောင်မြင်ဆုံးအိုလံပစ်အားကစားသမားတွေကတက်ရောက်ဖြစ်ခဲ့ပါတယ်ခင်ဗျာ။
ပြောအေမြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရဲ့သတင်းသုံးသက်ချက်ဥတုရာသီရေရာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပေးပါမယ်။လက်ပနော်မြို့တော်ကိုအစ္စရေးကဆက်လက်ပုံကျဲနေပြီးတော့ပြည်တော်တောင်ပိုင်းမှာမိခိုးလုံးကြီးတွေတက်လာတာကိုဗုဒ္ဓဟူးနဲ့ညပိုင်းကတွေ့ခဲ့ရပါတယ်။လွန်ခဲ့တဲ့24နာရီအတွင်းလူ28ယောက်သေဆုံးခဲ့ပြီးတော့139ယောက်ဒဏ်ရာရခဲ့ကြတယ်လို့လက်ပနော်ကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးဟစ်ဘိုလာမနစ်ကပဋိပက္ခမှာလူပေါင်းသေဆုံးသူက2554ယောက်ရှိသွားပြီဖြစ်ပြီးတော့12000လောက်ဒဏ်ရာရခဲ့ကြတာပါ။ဟစ်ဘိုလာစစ်သွေးကြောအဖွဲ့ကလည်းအစ္စရေးတဲကိုရော့ကက်ဒုံးကျည်တွေပစ်ခဲ့ရမှာအစ္စရေးမြို့တော်တယ်လီဗစ်မှာ၄ချောင်းအချက်ပေးတဲ့နှစ်ခုကြားခဲ့ကြပါတယ်။ရုရှားရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားရကနေရလာမဲ့အတူအမြတ်ကိုအပေါင်အဖြစ်ထားပြီးတော့ဒေါ်လာ50ဘီလီယံချင်းငွေကိုယူကရိန်းရရှိမယ်လို့အမေရိကန်သမ္မတအိမ်ဘီရောကပုံထုံးနေမှာပြောပါတယ်။ဒီနှစ်ကုန်မှာငွေစပေးမှာဖြစ်ပြီးတော့အမေရိကန်ကစုစုပေါင်းဒေါ်လာဘီလီယံ20ပေးမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။
နောက်ထပ်ဘီလီယံ30ကတော့ဥရောပသမဂ္ဂပရတိန်ကနေဒါနဲ့တခြားတိုင်းပြည်တွေကလာမှာဖြစ်ပါတယ်။ရုရှားကျူးကျော်စစ်ကိုပြန်တိုက်နိုင်ဖို့အတွက်ယူကရိန်းကိုငွေအလုံးအရင်ပေးမယ်လို့အနောက်နိုင်ငံကောင်ဆောင်တွေကဒီနှစ်နှစ်စာပိုင်းမှာသဘောတူခဲ့ကြတာဖြစ်ပါတယ်။တရင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။ဒီကနေ့မနက်6နာရီနဲ့9နာရီအစီအစဉ်တွေကို internet samina.bamish.voanews.com နဲ့ Facebook YouTube တို့ကနေတိုက်ထုတ်လွှင့်ခဲ့တာပါ။သတ္တရှင်များနဲ့တကွအမျက်မှပြည်သူပြည်သားအားလုံးကျေးမပေးခင်ပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။